Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇွန်လ5ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line meter 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမောမှာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးကဂါဇာကိုဒီကနေ့ထပ်မံဘုံကျဲတိုက်ခိုက်ပါတယ်ရခိုင်ပြည်နယ်တန်တွဲမြို့အနီးတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်မလေးရှားက၈နှစ်အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့အခါမြန်မာအရေးပိုလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောပါတယ်ဒီသတင်းတွေအပအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မတ်ဆုမွန်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကွယ်လွန်သူမျိုးသားဒီမိုကရေစီဖွဲ့ချုပ် NND ပါတီရဲ့နာယကသူရဦးတည်ဦးရဲ့ဒီကနေ့ဇာပနအခမ်းအနားအကြောင်းသတင်းနောက်ကချင်ပြည်နယ်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတွေကိုဆောင်ရွက်ဖို့ဒေသခံတွေနဲ့လှုပ်ရှားသူတွေတောင်းဆိုလိုက်တာနောက် AA နဲ့ AA စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ VOA မြန်မာပိုင်းရဲ့တည်တံ့မေးမြန်းခန်းမှာတော့ AA အရခတက်တော်ရဲ့နိုင်ငံရေးရည်မှန်းချက်နဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကအခုလိုပြောလိုက်ပါတယ်
Confederate အဆင့်ထက်မနှိမ့်တဲ့နိုင်ငံရေးအဆင့်တန်းတစ်ခုကိုတော့ကျွန်တော်တို့မျှော်မှန်းပြီးလုတ်ဆောင်နေတာဖြစ်တိုက်ပွဲဝင်နေတာဖြစ်တယ်ကျွန်တော်တို့ရဲ့ရည်ပြချက်ကဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူ
းတိတက်မေးမြန်းခန်းအပြည့်အစုံမကြခင်မှာတင်ဆက်ပေးပါမယ်ရှင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူပြောပြပေးပါမယ်ရှင
်ကာဇာကမ်းမြောင်ကနေရာနဲ့နေရာကိုပြစ်မှတ်ထားတိုက်ခိုက်မယ်လို့အစ္စရေးကဒီကနေ့ကြေညာပြည်နောက်လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ဂါဇာက DRL ဘလာနဲ့ဘူရစ်တို့မှရှိတဲ့အဆောက်အဦတွေလက်နက်တိုးလောင်းယုံတွေနဲ့မြေအောက်အခြေခံအဆောက်အုံရှိရာနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်။ညာလုံးပေါက်ဘုံကျဲတံတွေကြားနေရာကြောင်းလဲဒေသခံတွေကပြောပါတယ်။တောင်ပိုင်းရာဖာမြို့မှာလည်းဆက်လက်တိုက်ခိုက်နေကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဒီချိန်ထဲမှာပဲဂါဇာစစ်ပွဲကာလတစ်လျှောက်လုံးအစ္စရေးတပ်ဖွဲ့ဝင်တွေနဲ့ဟစ်ဘိုလာအဖွဲ့တို့အကြအပြန်အလှန်ပစ်ခတ်မှုတွေမကြခဏဖြစ်ပေါ်လေရှိတဲ့အစ္စရေးနိုင်ငံမြောက်ပိုင်းလေဗနွန်နေဇတ်ကိုဝန်ကြီးချုပ်ဗင်ဂျမင်နတယာဟုဒီကနေ့တွားရောက်ခဲ့ပါတယ်။အစ္စရေးနဲ့ဟက်ဇ်ဘောလာအကြားနေဇတ်ဒေသမှာအဲ့ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေတဖြည်းဖြည်းနဲ့ဒေသအတွင်းပဋိပက္ခအဖြစ်ကျယ်ပြန့်လာမှာကိုနိုင်ငံတကာကစိုးရိမ်နေကြပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်တုန်းကပင်လယ်နီထဲမှာအမေရိကန်လေယာဉ်တင်သင်းမော့ကိုထိမှန်အောင်လို့တိုက်ခိုက်နိုင်ခဲ့တယ်လို့ရီမင်အခြေဆိုင်ဟူသီစစ်သွေးကြအဖွဲ့ရဲ့ပြောဆိုချက်ကိုအမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကညင်းဆိုလိုက်ပါတယ်။USS Eisenhower ဟာဝါလေယာဉ်တင်သင်းမောတာမကပဲနဲ့အမေရိကန်ရေတပ်ရဲ့ဘဲသင်းမောကိုမှတိုက်ခိုက်ခံရတယ်ဆိုတဲ့အထောက်အထားတွေမတွေ့ရသလိုဒါဟာဟူသီတပုံတွေဘက်ကလနဲ့ချီပြီးတော့လုပ်နေတဲ့မဟုတ်မမှန်လှုပ်ကြံလှုံ့ဆော်မှုပါလို့အမေရိကန်စစ်တပ်အလဲပိုင်းဒေသကုကရေးဌာနက VOA ကိုပြောပါတယ်ရီမင်မှာရှိတဲ့ဟူသီတွေရဲ့ပြစ်မှတ်တွေကိုအမေရိကန်နဲ့ဗြိတိန်တို့တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတပုံတွေရဲ့ပြောဆိုချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်အမေရိကန်နဲ့မဟာမိတ်တွေဘက်ကတော့ပင်လယ်နီနဲ့အေဒင်ပင်လယ်ခွေ့မှာတင်းမောတွေကိုချိန်ချောင်နေတဲ့ဟူသီတွေကိုနှိမ်နင်းနေတာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင
်ယူကရိန်းဒရုန်း22ဆင်းနဲ့ညလုံးပေါက်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကဒီခါမှာရုရှားကဒရုန်းယာဉ်22ဆင်းနဲ့ညလုံးပေါက်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ဗိုလ်ထုနယ်မှာပြောပါတယ်ဒါပေမဲ့မိုက်ကိုလိုင်ဒနီပရိုစထရော့ခါဆွန်ပိုလ်တာဗာနဲ့ဆူမီဒေတာတွေမှာဒရုန်းအလုံးကိုပစ်ချနိုင်ခဲ့တဲ့အကြောင်းယူကရိန်းလေတပ်ကပြောပါတယ်။မိုက်ကိုလိုက်မာတော့နေအိမ်တချို့ပျက်စီးသွားကြောင်းဒေတာအာဏာပိုင်တွေကပြောပါတယ်။ပစ်ချခံရတဲ့ဒရုန်းအစိတ်ပိုင်းတွေဟာနေအိမ်၁၁လုံးအပေါ်ပြုတ်ကျလာတာကြောင်းထိခိုက်ပျက်စီးပေမဲ့လူအထိခိုက်တော့မရှိဘူးလို့မိုက်ကိုလိုက်ဒေတာအုပ်ချုပ်ရေးမှူးဗိုက်တာလီကင်ကပြောပါတယ်။တအားဖြင့်ပိုလ်တာဗာနဲ့ဒနီပရိုပက်ထရော့စ်မှာလူတဦးထိခိုက်ဒဏ်ရာရပြီးနေအိမ်အဆောက်အုံတချို့ပျက်စီးခဲ့ကြောင်းလည်းဒေသအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဒီတော့တွင်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီတို့ဒီသတင်းပါထဲပြင်သစ်မှာတွေ့ဆုံဖို့ရှိတယ်လို့အင်ပီရိုအမျိုးသားလူညုံရေးအကြံပေးဂျိတ်ဆလဗန်ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ဒီသတင်းပါအတွင်းအီတလီမှာကျင်းပမဲ့ဆက်မှုထိပ်သီး9နိုင်ငံဖြစ်တဲ့ G7 ခေါင်းဆောင်တွေရဲ့အစည်းအဝေးမှာသမ္မတ2ဦးတည်ထောင်တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ။
လဗနွန်နိုင်ငံဘေရွတ်မြို့ကအမေရိကန်တန်ယုံအနီးမှာပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့ဝန်ထမ်းအနေနဲ့တန်ယုံကတော့လုံခြုံမှုရှိပါတယ်လို့အမေရိကန်တန်ယုံကပြောပါတယ်။ Lebanon sita garo, tana damati out tayungu pika kerajao, Lebanon tapuri baga, yami pika yare, suragu piovare, tana damagaro, Syrian and yanapchabare, di pika mudema du tanya yagerajao, sayungu busang tayabare, tayungu inbouni, digane so by nunga lenangin, pika mu pikere, suragu tayunga the rinto biamiro, winan in sa ulongjo mushijangu piovare, pika mu pitwani de tamaro, American, the Melissa Jumsinga, Lebanon nanga ye bibago, kayi twani lule, tadama tangwainigu, gogabi. ရိုက်တာသတင်းမှာဖော်ပြပါရယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းတန်ယုံနီမှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့ထိခိုက်ဒဏ်ရာရတာတော့မရှိပါဘူးလက်ဗနွန်ယာယီဝင်ကြီးချုပ်နာဂျစ်မီကာတီကတော့ကာကွယ်ရေးဝင်ကြီးလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အတူအဲ့ဒီဖြစ်ရပ်ကိုစောင့်ကြည့်နေပါတယ်ဆိုပြီးတော့ပြောဆိုထားပါတယ်ရှင်
အံတန်ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေစနေနေ့အထိ5လိုမီတာ32ကီလိုဟတ်9.9နဲ့9.8တုံညာ5လိုမီတာ95ကီလိုဟတ်56.9တို့ဖြင့်စနေတနင်္ဂနွေမှာလှိုင်းလိုက်မီတာ129ကီလိုဟတ်15.9ခွန်ကားကနေပြထုတ်လွှင့်ပေးနေပါတယ်ရှင်ဗီအမေရိကန်အံတန်ကနေဗိုလ်ထုတ်နေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခနတန်တွဲမြို့နယ်လေးမိုင်အကွာငပလီကန်းကျင်းအနီးမှာဒီရပိုင်းတွင်အရခတ်တပ်တော်အေအေအချား6လကြာတိုက်ပွဲတွင်ရခိုင်ပြည်နယ်ကမြို့နယ်9မြို့နယ်ကိုအေအေကသိမ်းပိုက်ထားပြီးဖြစ်သလိုတခြားသိမ်းပိုက်ဖို့ကြံရှိနေသေးတဲ့မြို့နယ်တွေကိုလည်းဆက်လက်ပိတ်ဆို့တိုက်ခိုက်နေပါတယ်နှစ်ဖက်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာသေးပါဘူးလက်နက်ကင်တိုက်ပွဲတွေပုံမူပြင်းထန်လာပြီးအရသားတွေထိခိုက် 289ဦးသေဆုံးခဲ့ရတယ်လို့380ထိခိုက်ဒဏ်ရာရခဲ့တယ်လို့အရခတ်တတော် AA ရဲ့ကြီးညာချက်မှာထုတ်ပြန်ထားပါတယ်ဒီရပိုင်းစစ်တွေမြို့နယ်ရိုင်းပြူကျေးရွာမှာစစ်ကောင်စီဘက်ကလူ80ကျော်အစုလိုက်ပြုံလုံးတပ်ဖြတ်ခဲ့တဲ့အကြောင်း AA ကသတင်းထုတ်ပြန်ထားပြီးဒီသတင်းကိုစစ်ကောင်စီကညှင်းဆိုထားပါတယ်ခင်ဗျာ
ရှေ့လာမယ့်နှစ်မှာမလေးရှားနိုင်ငံအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့အခါမှာမြမအရေးခွန်အားသစ်တွေနဲ့ကင်တွယ်ပြည့်ရှင်းနိုင်မယ်ဆိုတာကိုမျှော်လင့်ကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဘော်ကာတက်ကဂျွန်လ၄ရက်နေ့မလေးရှားနိုင်ငံခီးစင်မှာပြောဆိုသွားပါတယ
် Malaysia has made clear its strong opposition to the military coup that took place in February 21
ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးပြောသွားတာကတော့မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းတာကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်းမလေးရှားနိုင်ငံအနေနဲ့ကြီးညာခဲ့တယ်လို့ရိုဟင်ညာတွေပါဝင်မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်တွေကိုကူညီလက်ခံပေးနေတာနောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေနဲ့အရက်သားတွေကိုကာကွယ်ပေးရေးအတွက်မြန်မာနိုင်ငံကနေရောက်လာတဲ့မတူကွဲခြားတဲ့ဒုက္ခသည်အဖွဲ့တွေအပါအဝင်မလေးရှားအစိုးရအရာရှိတွေနဲ့ဆွေးနွေးတဲ့အခါမှာလည်းအာဆီယံကနေဆွေးနွေးအဖြေရှာဖို့ဆက်ရထက်တန်တယ်ဆိုတာကိုတွေ့ရတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကပြောသွားတာဖြစ်ပါတယ်။အဲ့ဒီခီးစဉ်အတွင်းမှာပဲမလေးရှားဝန်ကြီးချုပ်ဒါတတ်စီယာအနဝါဒ်အီဘရာဟင်နဲ့လည်းအင်ဂါနေ့ကကွာလာလမ်ပူမှာတွေ့ဆုံခဲ့တယ်လို့မလေးရှားနိုင်ငံပိုင်ဘာနာဘာသတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့3နှစ်အကြာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ပြည်တွင်းမှာရှိတဲ့လူပေါင်း3000ကျော်ဟာလည်းနေရက်ဆုံခွာပြီးထွက်ပြေးနေရတယ်။မြန်မာပြည်သူတွေအားလုံးဟာအကြမ်းဖက်မှုနဲ့ရက်ဆက်ကြမ်းကြုတ်မှုတွေအဆုံးသတ်သွားစေဖို့တောင်းတနေကြတယ်ဆိုတာကိုလည်းလူခွေမဟာမင်းကြီးကပြောပါတယ်။အခုလက်ရှိမှာတော့လူခွေမဟာမင်းကြီးဟာအာဆီယံဥက္ကဋ္ဌနိုင်ငံဖြစ်တဲ့လာအိုနိုင်ငံကိုလည်းဒီသတင်းပတ်ထဲမှာပဲတွားရောက်ဖို့ရှိပါတယ်ရှင်
။ပြည်ပခါတွေဥရယာတိပြောင်းလဲမှုတွေကြောင့်မြန်မာအပါအဝင်နိုင်ငံပေါင်း18နိုင်ငံမှာငါမို့ခေါင်းပါမှုနဲ့ဆန္ဒရိက္ခာရှားပါမှုတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂဆက်ပြေးရေးနဲ့ဆန္ဒရိက္ခာအဖွဲ့ FAO နဲ့ကမ္ဘာဆန္ဒရိက္ခာအဖွဲ့ WFP တို့ပူးတွဲမှတ်တမ်းပြုစုပြီးဇွန်လ5ရက်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ငါမို့ခေါင်းပါမှုရင်ဆိုင်နေရတဲ့နေရာများဆိုတဲ့အစီအခံစာမှာအဲ့ဒီလိုဖော်ပြထားတာပါ။အစီအခံစာအရမြန်မာနိုင်ငံဟာလည်းအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တဲ့အထူးစိုးရင်ရတဲ့ကွန်ဂို၊စီးရီးယားနဲ့ယီမင်နိုင်ငံတို့နဲ့အတူပါဝင်နေပြီးအစိုးရရဆုံးနိုင်ငံကတော့ဟေတီဖြစ်တယ်လို့ဆိုပါတယ်အာဖရိကတိုက်တွင်းကမာလီတောင်ဆူဒန်နဲ့ဆူဒန်နိုင်ငံတို့အပြင်ပါလက်စတိုင်းဒေသတို့ဟာလည်း2024ခုနှစ်အစီအခံစာမှာအထူးစိုးရင်ရတဲ့နိုင်ငံတွေအဖြစ်ပထမဆုံးအကြိမ်ပါဝင်လာပါတယ်ငတ်မို့ခေါင်းပါမှုရင်ဆိုင်နေရတဲ့နေရာအတော်များများမှာကြုံတွေ့နေရတဲ့ဆန္ဒရိက္ခာမလုံလောက်မှုဟာလက်နက်ကန်ပဋိပက္ခတွေအကြမ်းဖက်မှုတွေကြောင့်ဖြစ်တယ်ဆိုတာတွေ့ရှိရကြောင်း FAO ရဲ့အရေးပေါ်ကူညီကယ်ဆယ်ရေးဌာနဒုတိယအကြီးအကဲ Flaw Walters ကပြောပါတယ်အလားတူပဲမိုးအလွန်အကျွံရွာသွန်းမှုနဲ့ဥရယာတီဆိုးရတဲ့ဓာတ်တွေကလည်းစားနပ်ရိက္ခာရှားပါမှုကိုဖြစ်စေတယ်လို့အစိုးရကမှဖော်ပြထားပါတယ်ခင်ဗျာ
တရုတ်နိုင်ငံဘေကျင်းမြို့နော်တီအန်အမ်အင်ရေမြေမှာတော့1989ခုနှစ်တုန်းကဒီမိုကရေစီရဲ့အုံကြွတောင်းဆိုမှုကိုဖြိုခွဲခဲ့တဲ့35နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်ပွဲဟောင်ကောင်မှာကျင်းပတာကိုအာဏာပိုင်တွေကနှိမ်နှင်းခဲ့ပါတယ်လူ၄ဦးကိုလည်းအင်္ဂါနေ့ကဖမ်းဆီးခဲ့ပါတယ်တချို့ကိုတော့ခေတ္တထိန်းသိမ်းပြီးတော့စစ်ဆေးမေးမြန်းခဲ့ပါတယ်ဟောင်ကောင်မှာဗစ်တိုးရီးယားပန်းချံမှာတီအန်အမ်အင်ရင်ပြင်နှိမ်နှင်းဖြိုခွဲခံရတဲ့နှစ်ပတ်လည်နေ့ရောက်တိုင်းမှာမီးထွန်းဆူတောင်းပွဲတွေကျင်းပလေရှိပါတယ်အဲ့ဒီနီနာဝင်းကျင်မှာတော့လုံခြုံရေးရဲတွေကကင်းလေစောင့်ကြည့်နေခဲ့တာပါနောက်ပြီးတော့နှစ်ပတ်လည်အထိမ်းအမှတ်ဆန္ဒထုတ်ဖော်တဲ့သူမှန်သမျှကိုလည်းဖမ်းဆီးထိန်းသိမ်းလေရှိပါတယ်ဒီလိုမျိုးရဲတွေဖမ်းဆီးထိန်းသိမ်းနေပေမဲ့လူတွေကတော့မေ့ပြန်မှာမဟုတ်ဘူးဆိုပြီးတော့ဟစ်ကြွေးတဲ့အသက်68နှစ်အရွယ်အမျိုးသမီးကိုလည်းသွေးထိုးလှုံ့ဆော်မှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားပါတယ်တခြားလူ9ဦးကိုတော့စူပူမှုတန်တရားနဲ့ခေတ္တထိန်းသိမ်းခေါ်ယူပြီးတော့နောက်မှာတော့ပြန်လွတ်ပေးခဲ့တယ်လို့ဟောင်ကောင်ရဲကပြောပါတယ်ရှင်ဗုဒ္ဓဘုညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NND ပူးတွဲတည်ထောင်သူနာယကကြီးသူရဦးတင်ဦးရဲ့ဇာပနဒီကနေ့ရန်ကုန်မှာကျင်းပပါတယ်။ကွယ်လွန်တဲ့အချိန်မှာအသက်68နှစ်အရွယ်ရှိပြီဖြစ်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်တဲ့သူရဦးတင်ဦးရဲ့ရုပ်အလောင်းကိုဒီကနေ့ရေဝဲတုတ်တမ်းမှာဂူသွင်းတင်ချိုခဲ့ပါတယ်။သူရဦးတင်ဦးရဲ့ဇာပနပွဲနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမာကတင်ပြပေးပါမယ်ရှင
်။ NLD ပါတီပူးတွဲတည်ထောင်သူလည်းဖြစ်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်တဲ့သူရဦးတင်ဦးဟာမြန်မာနိုင်ငံရေးလောကမှာထင်ရှားသူတစ်ဦးဖြစ်တာကြောင့်ဇာပနအခမ်းအနားဟာလည်းစီကားပါတယ်။ NLD အစိုးရလက်ထက်တမရတာဝန်ယူခဲ့ပြီးတော့အခုအခါမှာစစ်တကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဦးဝင်းမြင့်စနီးလည်းဇာပနကိုလာရောက်ပို့ဆောင်ခဲ့ပါတယ်။ကျေးဇူးသူတားဖြစ်သူဦးတက်စင်ဦးကတော့ဖခင်ဖြစ်သူဟာမိသားစုနဲ့တိုင်းပြည်အတွက်တာဝန်ကျေသူလို့ပြောပါတယ်။
သူနည်းနည်းအတက်ရှင်စကားလာမှာတိုက်ပြီးတော့လူမျိုးတွေကနိုင်ငံတွေကအားလုံးဆောင်ပြကြပြီဆိုတော့ဟိုမင်းကြီးစနေပဲဟိုပါပါလိသူတောင်းအောင်အမကြီးကထမ်းဆောင်ရတယ်ပြောချင်ပါတယ
်ပြီးခဲ့တဲ့ဇွန်လတရက်နေ့မနက်၈နာရီကျော်မှာကွယ်လွန်ပြီးတဲ့နောက်ရန်ကုန်မြို့ဗဟန်းမြို့နယ်ကနေအိမ်မှာ၅ရက်ကြာထားခဲ့ကြပါတယ်နေစဉ်ဝန်ထဲကြောင်ဂါရဝပြုသူတွေရှိနေသလိုဒီထဲမှာနိုင်ငံတကာတန်ယုံတွေကလာရောက်ဂါရဝပြုသူတွေလည်းရှိခဲ့ပါတယ်ဒီကနေ့ဇာပနကိုရန်ကုန်မြို့အခြေစိုက်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံရဲ့တာမတ်ကြီးကိုရိုင်းတက်ရောက်ခဲ့သလိုတန်ယုံတော်တော်များများကလွမ်းသူပန်းချင်းပေးပို့တာတွေတွေ့ရပါတယ် NLD ပါတီကိုစတင်ထူထောင်စေကတဲ့ကဒေါအောင်ဆန်းစုကြည်နဲ့အတူလက်တွဲပြီးတော့ပါဝင်ဦးဆောင်လာသူဖြစ်ပြီးမြမတက်မတော်မှာကာကွယ်ရေးဦးစီးချုပ်အဖြစ်ဗိုလ်ချုပ်ကြီးအစစ်ထီတာဝန်ထမ်းဆောင်ခဲ့ဘူးဗိုလ်ချုပ်ကြီးအစစ်ထီတာဝန်ထမ်းခဲ့ဘူးတာကြောင့်ရောမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအခုအသက်အရွယ်ကြီးရင်ချိန်အထိမနာတမ်းအားထုတ်ကြိုးပမ်းလှုပ်ဆောင်နေတာကြောင့်မှာအများရဲ့အထူးလေးစားမှုကိုခံယူရရှိထားတာဖြစ်ပါတယ်။ကွယ်လွန်သွားတဲ့သူရဦးတင်ဦးရုံအလောင်းထားရှိရာဗဟန်းမြို့နယ်နေအိမ်မှာဒေါအောင်ဆန်းစုကြည်ကနေလွမ်းသူပန်းချင်းပေးပို့ခဲ့ပြီးတော့ပန်းချင်းကိုစစ်ကောင်စီတာဝန်ရှိသူတွေလာပို့သွားတယ်လို့အာနာသိစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလည်းပန်းချင်းပို့ခဲ့ပါတယ်။ဦးတင်ဦးရဲ့နိုင်ရဲ့အတွက် NLD ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့သမရဦးဝင်းမြေသမရဟောင်းဦးထေကျော်နဲ့ဇနီးဒေါ်စုစုလွယ်ဒေါက်တာစောမြင့်မောင်နန်းခင်ထွေးမြင့်တို့လည်းလွမ်းသူပန်းချင်းတွေပို့ခဲ့ကြပါတယ်။ဦးဝင်းမြေဒေါက်တာစောမြင့်မောင်နဲ့နန်းခင်ထွေးမြင့်တို့ရဲ့လွမ်းသူပန်းချင်းတွေကိုတော့မိသားစုတွေကပြီးခဲ့တဲ့ရက်ပိုင်းကလာရောက်ပို့ခဲ့ကြတာပါ။ဒီကနေ့နောက်ဆုံးဇာပနကိုလိုက်ပါပို့ဆောင်ခဲ့သူတူဦးဖြစ်တဲ့မြမစီးပွားရေးလေးလာသုံးသက်သူတူဦးကတော့ဦးတင်ဦးနဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးခဲ့ပါသေးတယ်
။ဆန်ကျင်ဦးတူနဲ့တော်တော်ရင်းရင်းနှီးနှီးဆက်ဆံခဲ့ရပါတယ်။ဆန်ကျင်အဓိကဂုဏ်ကတော့ယူသားတဲ့ဂုဏ်ပဲ။ဒီတယူသားချက်မှတ်တဲ့ပုဂ္ဂိုလ်ကဟိုပါလာခြင်းပွဲဝဲခြင်းလင်ညာခြင်းမရှိပါဘူးအဲ့ဒီတို့ကြောင့်သူခုံနေသူရဲ့စိတ်ဓာတ်သမားလေးကိုအငြင်းတကြီးရနေပါလေသူဆိုတာတော့သမိုင်းမှာဆိုတာလည်းရှိမယ်ကောင်းတာလည်းရှိမယ်နော်ဒါလည်းဒီချန်ထားကြတာတော့ကောင်းနေမှုလေးပြောပါမယ်ခင်ဗျ
Tuya Ute Uha, Tagoya Conasat Lekune, Machla Shianigane, Tagoya Conasat Takune, Machla Chayaneti, Damaro Mas, don't have your Damaro Gawaye Uzizo appear, Dawe you get to Pipiro, Damaro Ma Nebang Dose Joja, Dawe Tansang get to Pipare, Tuya Ute Uha, Dayo Piu Jujo Mugo, Daito Yama Tishagate, Damud U appear Nele, Ludi Miavare. စစ်မှုရဘဝမှာထူးချွန်မှုတွေကြောင့်သူရဘွယ်ဇေယကြောတင်ဘွယ်တွေကိုချီးမြှင့်ခံခဲ့ရတယ်လို့ဖြစ်ပါတယ်။ထာကိုရ84ခုနဲ့စက်တင်ဘာလ20ရက်နေ့မှာဘုံမှုချုပ်ဟောင်းဦးအောင်ကြီးဘုံမှုကြီးဟောင်းဦးကြီးမောင်အငြိစာဘုံမှုချုပ်ဦးအောင်ရွှေနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်တို့နဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစတင်တည်ထောင်သူတွေထဲမှာသူရဦးတင်ဦးလည်းပါဝင်ခဲ့ပါတယ် ွယ်လိုချင်အထိပါတီနာယကအနေနဲ့ဆက်လက်တာဝန်ယူခဲ့သူဖြစ်ပါတယ်သူရဦးတင်ဦးကွယ်လွန်ချိန်မှာဇနီးသားတို့နဲ့မြေတယောက်မြေတယောက်ကျန်ခဲ့ပါတယ်။ကွယ်လွန်သူအတွက်ရက်လယ်ဆုံးသူကတော့လာမယ့်တောက်ကြနေ9ရက်နေ့မနက်9နာရီမှာဗဟန်းနေအိမ်မှာပဲကျင်းပသွားမှာဖြစ်တယ်လို့မိသားစုတွေကပြောပါတယ်ရှင်
။သူရဦးတင်ဦးရဲ့ဇာပနာပွဲအလိမ်မှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်တဘာဝပတ်ဝန်းကျင်နေထိမ့်သိမ်းပေးဖို့ဒေသခံနဲ့တဘာဝပတ်ဝန်းကျင်လှုပ်ရှားသူတွေတောင်းဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်။ဒီကနေ့ကြာရောက်တဲ့ကဘာပတ်ဝန်းကျင်ထိမ့်သိမ်းရေးနေ့မှာပဲမြန်မာနိုင်ငံမှာတည်ရန်စာတတူဖို့ရေးလုပ်ငန်းတွေကြောင့်ထိခိုက်နစ်နာမှုတွေကိုဒေသခံပြည်သူတွေနဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူတွေကမိမောင်းထုတ်ပြခဲ့ကြပါတယ်။ဒီလိုမျိုးတည်ရန်စာတတူဖို့တဲ့ထုတ်လုပ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုကိုအကြီးအကျယ်ရင်ဆိုင်ကြုံတွေ့နေရတဲ့ကချင်ပြည်နယ်ကလှုပ်ရှားမှုအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်။
ကချင်ပြည်နယ်မှာတရားစတာတူဖော်မှုကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးပြုံးတည်လာတာကိုအစိုးရသားမကအဖွဲ့အစည်းအသီးသီးကပါကာကွယ်တားဆီးပေးဖို့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အထိမ်းအမှတ်အဖြစ်ဖကန်မြို့နယ်ဒွန်ပန်ကျေးရွာမှာကျေးရွာ9ရွာကစုပေါင်းအခမ်းအနားကျင်းပခဲ့ပြီးတော့တောင်းဆိုလိုက်တာပါ။ရွှေမြေရှားတပ်ထုပါဝင်တရားစတာထုတ်လုပ်မှုတွေကြောင့်ထိခိုက်မှုတွေများလာတာကြောင့်အခုလိုတောင်းဆိုရတာလို့လဲလှုပ်ရှားမှုမှာပါဝင်သူတွေဒေသခံတဦးကပြောပါတယ
်။ရွှေတူရှင်အားဖြင့်ဟိုရီအတူရှင်အားဖြင့်ပြင်းသူရှင်အားဖြင့်ဒီတော့သူရှင်အားဖြင့်ဒီတဘာဝပတ်ဝန်းကျင်နဲ့တိတော်တွေခြုံပြီးလာတဲ့ကြောင့်မို့ကျွန်တော်တို့ဒေသတွေကခါတိုင်းကတော့ဒီပူနွေးတလောက်ပဲရှိတယ်လူတွေနေနိုင်တယ်အခုကျတော့ဒီပူလောင်တဲ့အဆင့်ရောက်သွားတဲ့ခါကျတော့လူတွေကမချမ်းမာတဲ့လူကတည်သွားတယ်ချမ်းမာတဲ့လူကမချမ်းမာလာတော့ဘူးပြီးတော့ဒီတရိတ်ဆန်တွေကလည်းပဲရောဂါပြရဖြစ်ပြီးမှပူပြီးမှတည်သွားကြတာများတာပေါ့အဲ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့သက်ဆိုင်ရာအစုအယဘယ်အစုအယပဲဖြစ်ဘယ်အဖွဲ့အစည်းပဲဖြစ်ဒီအာဏာပိုင်ကပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့တဘာဝပေါ့ရောက်နေတဲ့ပါကွယ်ရှောင်းရှောင်းခင်းခင်းပေးပါလို့ကျွန်တော်တို့အင်ကိုဇဲလို့
ဒီနေ့ဖားကန့်မြို့နယ်ဒွန်ပန်ရွာမှာကျင်းပတဲ့ခမ်းနားကိုဒွန်ပန်လဝါဒွန်ဘွန်ခွန်ဆိုင်ယန်မန်ပန်ရွာကကျောင်းသားကျောင်းသူတရာအပါဝင်လူ350လောက်ပါဝင်ခဲ့တာပါအခမ်းနားပြီးတဲ့နောက်မှာတော့ကျေးရွာအသီးသီးမှာတစ်ပင်ရာနဲ့ချီစိုက်ပျိုးခဲ့ကြောင်းပြောပါရယ်လွန်ခဲ့တဲ့နေ့ကဒွန်ပန်ကျေးရွာအနီးမှာရွှေတူးဖော်တာကြောင့်ကျေးရွာစကြက်မြင်တဲ့လေယာတွေအပြင်တောက်သုံးရီအဖြစ်အသုံးပြုရတဲ့ခမာချောင်းလဲထိခိုက်ခဲ့ရပါတယ်ဖားကန့်မြို့နယ်အတွင်းကြောက်စင်းတူးဖော်တာကြောင့်ဥရုချောင်းပျက်စီးပြီးမိုးရွာဒီမှာနှစ်စင်လိုရေကြီးရေရှမ်းတာတွေဖြစ်နေတယ်လို့နွန်ကန်ပြူတာကြောင့်လူသေဆုံးတာတွေလည်းမကြာခဏဖြစ်နေရကြောင်း KDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကုစားကြီးကထောက်ပြပါတယ်အထူးသဖြင့်ရွှေတူးဖော်တာကြောင့်ကချင်ပြည်နယ်အတွင်းမှာရှိတဲ့မြစ်ချောင်းတွေရဲ့90ရာခိုင်နှုန်းဟာမာဂျူရီခေါ်ဗရားစိတ်တင့်နေရကြောင်းလည်းဆက်ပြောပါတယ
်ကချင်ပြည်နယ်မှာရှိရှိတဲ့မြစ်ချောင်းချင်းအိုင်90ရာခိုင်နှုန်းလောက်အားလုံးရွှေတူးဖော်ပြီးဒီမာဂျူရီတွေဆက်ဖြစ်ထားတာဟာလေအရေထုတ်ညံ့ညံ့ဟာလေဘာလို့ဒီရေထဲမှာရှိတဲ့ဟာငါးကအသာအားလုံးကြောက်ပွင့်နေပါဖြစ်လာတာဟာလေဒါနောက်ပြီးဒူရဲစားတုံးတဲ့ဟာဒီချောင်းကအထည်ရပဲညာရောအချင်းစားတို့ကြားဟာရှိရတဲ့ဒီမချူရီအဆက်တွေတပေါပုံးချင်းဖြစ်စည်းမှုတွေတော်တော်ဖြစ်နေတာပေါ့နော်ဒါအကြီးကျပြောလို့ရတာဟာကချင်ပြည်နယ်မှာရှိရှိတဲ့များဒီချောင်းကအိုင်ကိုပိုးဆရာရခိုင်တော့အားလုံးစီးနေပြီဆိုရအခြေအနေဖြစ်တာပေါ့
ရဲအခေါ်မြေရှားတပ်ထုကတော့ကချင်ပြည်နယ်တရုတ်ပြည်နယ်စပ်ဒေသဘက်မှာအများဆုံးတူဖော်နေပြီးတော့တပေါပုံးဝင်ချင်းထိခိုက်တာကြောင့်မြေပြိုရာရေကြီးတာတွေဖြစ်တဲ့သတင်းတွေကြားသိရပေမဲ့တိကျတဲ့သတင်းအချက်အလက်စုဆောင်းတာကတော့KDNG အနေနဲ့မဆောင်ရွက်နိုင်သေးကြောင်းပြောပါတယ်။ကချင်ပြည်နယ်က The 74 Media သတင်းဌာနကတော့ချီပွေမြို့နယ်ပန်ဝါမှာဒီလ4ရက်နေ့မနက်ပိုင်းကမြေရှားတပ်ထုတူးဖော်တဲ့လုပ်ငန်းခွင်မှာမြေပြိုလာကြောင်း lu na se jo ti song chang yau laung ni ko ma pho yu nai de da chang si yin ti ja ma ti ya ti chang tadin pho pya tha ba le me la 29 ye ni ga le chi we myu ne pan wa ma mo ti tan bi mie pyu ra chang mi sha ta thu lu kwat ga lu nge ti yau ti song ga ya ba le me la gung mai ga ro chi we myu ne taung cha chang yi ji da chang ne yin a chu myo ba bi ro a myo thami ta u ti song ga ya da lu စစ်ဆောင်စခန်းကအိမ်တော်စု400ကျော်ဟာတောက်သုံးရင်နဲ့ရိခာအခက်ခဲတွေတွေ့ကြုံနေရပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဘက်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအကြောင်းတရင်ကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ AA စစ်ဦးစီးချုပ်နဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့တီးတန့်ဆက်သွယ်မေးမြန်းခန်းဒုတိယပိုင်းကိုတင်ဆက်ပေးကြပါမယ်ပြည်တော်စုကိုတစုတစ်ဖွဲ့ကနေလဝက်ကြီးအုတ်တာမျိုးမဟုတ်ဘဲနဲ့ coming together အတူတကွာပူးပေါင်းတာမျိုးကိုလိုလားပြီးတော့ရခိုင်ကို confederate အဆင့်ထက်မနေနာကိုမျှော်မှန်းထားပါတယ်လို့ AA အာရခတက်တော်စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောလိုက်ပါတယ် AA စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ VOA မြန်မာပိုင်းအစီအစဉ်က editor ကိုသားညူတို့ဆက်သွယ်မေးမြန်းထားတဲ့တီးတန့်ဆက်သွယ်မေးမြန်းခန်းဒုတိယပိုင်းကိုရှုစားနာဆင်ပါရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်အကြောင်းအရာတစ်ခုမေးချင်ပါတယ်အဓိကစီရင်မဟာမိတ်ကိစ္စပါ AA ကပြောမယ်ဆိုရင်ညီတော်မဟာမိတ်၃ဘွဲ့နဲ့မဟာမိတ်ရှိတယ်အဲ့တော့ AA ရဲ့မဟာမိတ်တခြားဆက်ဆံရေး NUG နဲ့ဆက်ဆံရေးချင်းဖွဲ့နဲ့ဆက်ဆံရေးမဟာမိတ်ဆက်ဆံရေးရောဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်တို့အရာခတ်တက်တော်အနေနဲ့ကတော့စတည်ဆောက်တာလဲမဟာမိတ်ကချင်းနေမြေမှာအနောက်အင်အားဟိုဖြန့်ကျက်ပြီးမှအကရင်အရင်တော့ဆိုရင် DKBA ဘောကိုစောဆက်အောင်လို့နဲ့လက်တွဲပြီးလုပ်ခုတဲ့ချမ်းမြောက်ပလောင်နေမြေကိုကအစုံပါပဲကျွန်တော်တို့ကမဟာမိတ်ဆက်ဆံရေးတော်တော်များပါတယ်အခုနောက်ပိုင်းလဲဒီမြန်မာပြည်အလဲပိုင်းကတော်လန်ရေးလုပ်တဲ့ညီငယ်တွေပေါ့သူတို့နဲ့လဲကျွန်တော်တို့ဟိုအပြုတ်သဘောဆောင်ပြီးညီကိုစိတ်ဓာတ်နဲ့တတ်နိုင်သမျှအရက်တီးပေးတာလည်းရှိပါတယ်ချင်းနဲ့လဲကျွန်တော်တို့ဟိုတော်တော်လေးအဲကောင်းတဲ့ဆက်ဆံရေးတည်ဆောက်ထားပါတယ်လက်တွေ့မြေပြင်မှာပူးပေါင်းဆောင်ရွက်မှုလဲအင်အားကောင်းပါတယ်နောက်ထပ်လဲဒီထက်ပိုကောင်းအောင်လှုပ်ဆောင်နိုင်ဖို့ကြိုးစားနေတာလည်းရှိတယ် NUG နဲ့လဲကျွန်တော်တို့ကဟို NUG ကိုမြန်မာနိုင်ငံရဲ့အရေးကြီးတဲ့ဟိုအရေးအကြီးဆုံးသောထဲကပေါ့ဒီ main actor တယောက်အနေနဲ့ကျွန်တော်တို့အမြဲတမ်းရှုမြင်သုံးသပ်ပါတယ်မျှော်လင့်ချက်လည်းထားတယ်ဒါကတပြည်လုံးအတိုင်းအတာနဲ့ပြောတာပေါ့တချို့သော NUG ရဲ့နှုတ်ခတ်တွေကိုတော့ကျွန်တော်တို့ဘဝင်မကြတာလည်းရှိပါတယ်အထူးသဖြင့်ရခိုင်အရေးတွေမှာသူကမဖြစ်မနေပြောရတယ်ဆိုတဲ့အတိုင်းအတာကိုကျွန်တော်တို့ကလက်ခံတယ်ဒါပေမဲ့တချို့ကိစ္စတွေကလူသာထက်မပို့ဖို့လေအဲကျွန်တော်တို့ကမျော်လင့်နေပေါ့ဒါကြောင့်လဲဒီတလောကပဲသူတို့ကိုရင်ရင်ကြီးကြီးနဲ့အဲဒီမေတ္တာရက်ခံတဲ့အကြောင်းကြားစာတစောင်းလဲပို့ထားပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမြင်ချင်တာဒါကတော့ A ရဲ့နိုင်ငံရေး vision ပေါ့နိုင်ငံရေးရည်မှချက်အဲကျွန်တော်တို့သိထားပြောင်းဒီယက္ခိတလမ်းစဉ်ဒီ American တက်တော်အနေနဲ့ယက္ခိတလမ်းစဉ်သွားမယ်ဆိုတာရည်ဘူးအဖြစ်သိထားပါတယ်ခင်ဗျာအဲ့တော့ A ရဲ့ရည်မှချက်က Federal အနေနဲ့စဉ်းစားလား Confederation အနေနဲ့စဉ်းစားလားအနာဂတ် vision ကိုဒီအနေနဲ့ရခိုင်ပြည်ကိုဘယ်လိုစဉ်းစားထားပါလဲ
ကျွန်တော်တို့ကတော့ဒီရခိုင်လူမျိုးတွေရဲ့ဟိုဒီကပ္ပမြေပြင်ထက်မှာလူမှန်နေရာမှာဖြစ်ဖို့တော့အရေးကြီးဆုံးပဲအဲကျွန်တော်တို့မှာဆုံးရှုံးခဲ့ရတာတွေကိုကျွန်တော်တို့ကပြန်ပြီး reclaim လုပ်ရမယ်ပြီးမှဒီတမိုက်မှာစိုးရိမ်စရာတွေပေါ့ကျွန်တော်တို့ဒီကျွန်တော်တို့နေမြေတွေကိုပြီးမှဒီ identity တွေကိုဒီကြောင်စိန်ခေါ်ခံရတဲ့အနေအထားတွေလည်းအများကြီးကြုံတွေ့ခဲ့ရတယ်။ဒါဒီအတွေ့ကြုံတွေကြောင့်ပဲလေအဲကျွန်တော်တို့ရခိုင်မျိုးသားတွေကပို့ပြီးစီးယုံလာတယ်ပို့ပြီးကြိုးစားလာတယ်။အဲဒီချိန်မှာကျွန်တော်တို့မှာအင်အားအခြေခံတစုံတရာရှိလာတဲ့အပေါ်မှာမြန်မာနိုင်ငံမှာရှိတဲ့ဒီတိုင်းရင်းသားညီကိုတွေပေါ့ပမာပါဝင်အကုန်လုံးပေါ်မှာလည်းကျွန်တော်တို့ကဟိုအပြုသဘောဆောင်တဲ့အဲမေတ္တာတရားတစ္ဆာတရားတွေနဲ့ကျွန်တော်တို့ဟိုဘာလို့အကောင်းဆုံး contribute လုပ်နိုင်လဲဆိုတာတွေကိုလုံးလို့ရှိနေပါတယ်အဲရခိုင်နယ်အနေနဲ့ကတော့ဒီ confederate အဆင့်ထက်မနေတဲ့နိုင်ငံရေးအဆင့်တန်းတစ်ခုကိုတော့ကျွန်တော်တို့မျှော်မှန်းပြီးလှုပ်ဆောင်နေတာဖြစ်တယ်တိုက်ပွဲဝင်နေတာဖြစ်တယ်ကျွန်တော်တို့ရဲ့ရည်တည်ချက်ကဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူးသူများစီကလည်းတောင်းနေမှာမဟုတ်ဘူးမရရအောင်ဟိုတိုက်ပင်းတိုက်မယ်ပြီးမှဟိုတိဆောက်တော့မယ်ပေါ့ဒါကိုတစ်ဖက်နဲ့တစ်ဖက်နားလည်မှုအပြင်နဲ့ဒီသဘောထားကြီးကြီးနဲ့โอ้ตบอตู่จินจ่าเลยส่วนတော့ဒီစီလုံးညီညွတ်တဲ့ဒီအနာဂတ်တစ်ခုမှာအကုန်လုံးအတွက်အေးချမ်းပဲအဲပြီးရင်ဒီကျွန်တော်တို့ဒီမြန်မာပြည်ထောင်စုကိုဒီ coming together union ဖြစ်စေချင်တယ်ဒါအဲ့ holding together ဆိုပြီးမှတစုံတစ်ယောက်ကလက်ဝကြီးအုပ်ပြီး main ဟိုဟာလောက်ပါဒီဟာငါယူချင်ယူမယ်မပေးချင်မပေးဘူးဆိုတဲ့ဟာမျိုးမဟုတ်ပဲနဲ့အဲဒီလူမျိုးစုဥရအကုန်လုံး ဆီလုံးညညတဲ့ဟိုပြေထောင်စုဖြစ်ဖို့တော့ကျွန်တော်တို့မန်းထားတယ်အဲဒါကတော့ကျွန်တော်တို့မျှော်မှန်းချက်ပေါ့သို့တော့တစ်ခါတလေအဲဒီအနေထားတွေကိုကျွန်တော်တို့တုံ့တက်ဖို့လဲလိုတယ်ငကူမျှော်မှန်းချက်နဲ့အစီအစဉ်ဒါမဲ့လက်ရှိဖြစ်ပြနေတဲ့အနေထားပြီးတော့ကိုဘလောက်လုံနိုင်မလဲဆိုတဲ့ဟာတွေကိုကျွန်တော်တို့စဉ်းစားပြီးမှစိတ်ရှိရှိနဲ့ကျွန်တော်တို့ဟိုခွန်အားကိုစုဆောင်ရင်းအကောင်းဆုံ ာလှုပ်ဆောင်ဖို့တန်တိတ်ဆန်ချထားပါတယ
်အဲ့တော့လက်ရှိမြန်မာမျိုးတော်လိုင်းင်းနဲ့ပတ်သက်လို့ဗိုလ်ချုပ်ရဲ့အမြင်လေးလည်းသိချင်ပါတယ်တစ်ဆက်တည်းမှာ
ကျွန်တော်တို့လည်းဒီဗမာပညာရေးစနစ်မြန်မာပညာရေးစနစ်ဒီမြန်မာပြည်ထဲမှာလည်းနေပြီးမှအညာဒေသတွေကိုလည်းကိုယ်ဒေသလိုပါပဲအဲဒီဒေသတွေကိုအေးချမ်းဖို့တိုးတက်ဖို့လွန်မြောက်ဖို့ကျွန်တော်တို့တကယ်အဲစေမှန်ကန်သောစေတနာရှိပါတယ်အဲဒီမြန်မာပြည်သူတွေရဲ့အဲလှုပ်ရှားမှုတွေကိုလည်းကျွန်တော်တို့တတ်နိုင်တာအကုန်လုံးကိုမျှဝေပြီးမှရည်ရည်လျက်ရှိနေပါတယ်ဆိုတော့အာစောစောပြောခဲ့တဲ့အခြေခံမှုတွေပါပဲပြည်သူတွေကိုအပြစ်မဲ့ပြည်သူတွေကိုထိခိုက်မှုမရှိအောင်တော့ကျွန်တော်တို့လှုပ်ဖို့တော့လိုပါတယ်ဒီထဲမှာတော်လန်ရေးအစပိုင်းမှာဒီဒေါသတွေပောက်ကွဲပြီးမှအစိမ့်လောင်အမဲ့လောင်ဆုံရှုံမှုတွေအဲလိုမျိုးရှောင်ရှားဖို့နဲ့နောက်လှုပ်ဆောင်မဲ့အလုပ်တွေမှာလည်းပဲဒီအဓိကပေါ့ပြည်သူတွေကိုအကာအကွယ်ပေးပြီးမှတိုင်းပြည်အနာဂတ်ကိုတေချာထက်စင်စားပြီးဒီထက်ပိုစီးလုံးအောင်လှုပ်ဖို့တော့ကျွန်တော်တို့မှလိုအပ်နေတာတွေကိုမြင်မိပါတယ
်တကယ်တမ်းပြောရင်မြန်မာနိုင်ငံမှာရခိုင်နဲ့ချင်းဟာတော်တော်အစင်းရဲဆုံးကာလအကြာကြီးဖြတ်ခဲ့တာပါစင်းရဲဆုံးအခြေအနေမှာကျွန်တော်မှတ်မှတ်ရဗိုလ်ချုပ်ပြောခဲ့တဲ့စကားကျွန်တော်မှတ်ရပါတယ်တကယ်တမ်းဟိုဘာမှအပြစ်ခံမရှိဘဲနဲ့အချိန်ကာလတော့မှတော်တော်ဆင်းရဲခဲ့တာပေါ့နော်အခုဗိုလ်ချုပ်တို့တစ်ချိန်မှာရခိုင်ကိုပြန်ထိန်းနိုင်မယ်ဆိုရင်ရခိုင်နဲ့ပတ်သက်လို့ဖွံ့ဖြိုးရေးမျှော်မှန်းချက်ကဘယ်လိုရှိပါလဲ
ထိန်းချုပ်နိုင်ခဲ့ပြီဆိုရင်တချို့ပြည်သူတွေကတော့လွတ်မြောက်ရင်အေးချမ်းပြီးလွတ်မြောက်ရင်တိုးတက်ပြီလို့ထင်တာပေါ့ဒါမဲ့တကယ်လက်တွေ့မှာကလွတ်မြောက်ခြင်းဆိုတာကဒီငြင်းချမ်းမှုတွေတူတက်မှုတွေအတွက်လန်စာတော့ပွင့်တာမှန်တယ်လက်တွေ့စူးစမ်းမှုတွေအများကြီးလှုပ်ဖို့လိုပါသေးတယ်အဲကျွန်တော်တို့မှာစိန်ခေါ်မှုတွေတော့အများကြီးရှိအောင်မယ်အဲမြေပြင်တွေကိုလွတ်မြောက်အောင်လုပ်ရင်တောင်မှဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးအဲကျွန်တော်တို့ negotiate လုပ်စရာတွေအဲအများကြီးကြံပါသေးတယ်အဲပြီးတော့ကျွန်တော်တို့ရလာတဲ့ဟာတွေကိုဘယ်လိုမျှဝေကြမလဲပေါ့အဲအဲ့ဒါတွေလည်းရေရှည်အမြင်တွေနဲ့လှုပ်ဖို့လိုပါသေးတယ်အခုတော်လည်းစစ်ပွဲတဲ့ဆင်နွှဲတဲ့အချိန်မှာလည်းပဲလက်ရှိအချိန်တွေရဆိုရင်စကားစရအနေထားတော်တော်လေးကိုဆုတ်ယုတ်လာပြီပေါ့အဲ့ဒီအချိန်မှာတော်လည်းဖက်ကလည်းလာမဲ့အခုဆိုရင်2024ငါးလပိုင်းကုန်တော့ပြီအဲဒီနောက်ပိုင်းကနေဆိုရင်တော်လည်းဖက်ကနေပို့ပြီးမှအားသာလာဖို့လာလာတယ်မြင်တာပေါ့ဒီအချိန်တွေမှာအရင်ထက်ပို့ပြီးစီလုံးကိုလိုတယ်စီလုံးကိုဆိုတာလည်းဥဆောင်မှုမှာရည်ရှင်းရှိဖို့လိုတာပေါ့မဟုတ်ရင်တဖက်ကကြတော်တဲ့အချိန်မှာတော်လည်းဖက်ကတော့အားကြီးလာတယ်ဒါပေမဲ့တယောက်တစ်ပေါက်နဲ့ဆိုရင်ပြည်သူတွေဖက်ကထိခိုက်မှုတွေပိုများနိုင်တယ်ကျွန်တော်အမြင်နဲ့ရည်တည်ချက်ကတော့ဒီကိုယ်ပြည်တွင်းပြဿနာကိုဖြေရှင်းတဲ့အချိန်မှာပြည်ပလုံးမှုကိုနည်းနိုင်သမျှနည်းအောင်ကျွန်တော်တို့ကတတိထားဖို့လိုတယ်တဖက်ဖက်ကိုတိုက်လိုက်ရင်ကာကွယ်မဲ့လူကိုနောက်တစ်ဖက်ကအားကိုးပြီးမှတန်တမာရေးစစ်ရေးစီစဉ်တော့မယ်ဆိုရင်ကျွန်တော်တို့လိုချင်တဲ့ပုံစံမဖြစ်တော့ဘူး။ဒါကြောင့်ဒီကိစ္စတွေအပေါ်မှာထိန်းချုပ်မှုမှန်ကန်ဖို့လိုတယ်။ပြီးရင်ဒီကျွန်တော်တို့မြန်မာပြည်တွင်းမြန်မာပြည်အရေးကိုဆောင်ရွက်နေတဲ့ပုံကိုယ်တွေပေါ့တော်လည်ရေးတက်ဖြစ်ဖြစ်ပါဖက်ကဖြစ်ဖြစ်အဓိကတော့ကိုယ်ပြည်တွင်းနဲ့အမျိုးသားအကျိုးစီးပွားကိုသစ္စာရှိဖို့လိုပါတယ်။ကိုကတော်လည်ရေးရလိုမှုတစ်ခုနဲ့သို့မဟုတ်အမုန်းတရားတစ်ခုကြောင့်ကိုယ့်ရဲ့လောဘတစ်ခုကြောင့်ပေါ့တိုင်းပြည်ရဲ့အကျိုးစီးပွားကိုဖျက်ဆီးတာမျိုးပြည်သူတွေထိခိုက်တာမျိုးကိုတော့မလုံမိဖို့အရန်အရေးကြီးပါတယ
်။ဟုတ်ကဲ့ပါဗိုလ်ချုပ်အခုလိုဖြေချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဒါကတော့ AA စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကို VOE မြန်မာပိုင်းအစီအစဉ်ကအက်ဒီတာကိုတန်းညုံကဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းအစီအစဉ်ပါရှင်။ကျမတို့ VOE ကနေထုတ်လင်းခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube Seminar လေးစာကတော့ youtube.com/voabermis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့ဂျွန်လ9ရက်ဗုဒ္ဓပူညချမ်းအစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းကိုတင်ဆက်ပေးကြပါတယ်ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်းစစ်စင်ရေးအောင်ပွဲသတင်းတွေကြားခဲ့ရပြီးတဲ့နောက်မှာတော့အလားတူအောင်ပွဲသတင်းတွေထက်ဒေတာတွေနဲ့တော်လိုင်းရေးအင်အားစုကြားမှာသဘောထားကွဲလွဲတာတွေပြိပခသတင်းတွေကိုပို့ပြီးတော့မှကြဲကြဲလောင်လောင်ကြားလာနေရပါတယ်ဒီလိုမျိုးဖြစ်နေတဲ့ပြိပခတွေကစစ်ကောင်စီစန့်ကျင်ရေးကိုဘလောက်ထိခိုက်နိုင်ပါသလဲပြေလည်နိုင်မဲ့အလားအလာကဘလို့ရှိပါသလဲဆိုတာကိုဦးကျော်စန်းသားကိုမမျက်တစင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားပါတယ်
မင်္ဂလာပါဦးကျော်စန်းသားရှင
်မင်္ဂလာပါအမြဲ
နေဦးတော်လန်ရေးကအရှင်ရက်သွားတယ်လို့ပြောလို့ရမလားဟိုတိုက်ပွဲအောင်နိုင်တယ်ဆိုတဲ့သတင်းတွေထက်တော်လန်ရေးအင်အားစုအချင်းချင်းပဋိပက္ခဖြစ်တဲ့သတင်းတွေပဲပို့ပြီးတော့ကြားနေရပါတယ
်ဒီစစ်ကောင်စီကိုဆန့်ကျင်တဲ့တော်လန်ရေးဒဲမှာအရှင်အမြင့်ဆုံးတော်လန်ရေးကာလဟာ2029ရှမ်းမြောက်စစ်စင်ရေးဖြစ်ပါတယ်ဆိုအဲ့စစ်စင်မှာအောင်မြင်မှုတွေသိရရှိခဲ့ပြီးတော့အဲ့စစ်စင်ရေးအလွန်ကာလမှာတော့နည်းနည်းနှေးသွားတယ်ဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့အဲ့တိုက်ပွဲတော်လှန်ရေးအောင်မြင်မှုတွေစိမ့်ပိုက်နိုင်မှုတွေနှေးတာနဲ့အမျှတစ်ဖက်ကလည်းပဲပဋိပက္ခတွေပေါ်လေဒေသတွင်းအချင်းချင်းပဋိပက္ခတွေကလည်းသတင်းကျေလာတယ်ဆိုတော့အဲ့သတင်းမှေးမိန်သွားတယ်ပေါ်လေဒီနေ့အဖြစ်ပြောရင်တိုက်ပွဲသတင်းက
အချိန်နှေးသွားတယ်တော့မဟုတ်ဘူးပေါ့
အရှင်တော့မနေဦးထင်ပါတယ်တိုက်ပွဲကတော့ဖြစ်နေရပါရဲ့ခိုင်ဘက်မှာဆိုလဲအဲ့ဟာနဲ့ဆက်တဲ့ဇက်တိုက်နယ်တွေသိမ့်တယ်ဂရန်နီမှာဆိုရင်လည်းပဲတိုက်ပွဲတွေဖြစ်ပြီးတော့သိမ့်နေပါတယ် KIA ကချင်းလက်မြောက်ပိုင်းမှာသိမ့်နေရရှိပါတယ်ထို့အတူချင်းဘက်မှာလည်းဖြစ်နေဆိုတော့နိုင်ငံအနှံ့မှာတိုက်ပွဲတွေကတော့ဖြစ်နေတယ်သိမ့်နေရတော့ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကစီရေးအဖြစ်ပြောနေတာလဲကျွန်တော်သတင်းသမားဆိုတော့သတင်းတွေကိုအခြေခံပြီးတော့ပြောရတာဖြစ်ပါတယ်အဲ့တော့တော်လှန်ရေးသတင်းတွေတိုက်ပွဲသတင်းတွေကနည်းနည်းမှိန်ပြီးတော့ပြည်ပခတ်သတင်းတွေများလာတယ်လို့ပဲပြောမှာဖြစ်ပါတယ်အဲ့တော့စစ်ကောင်စီကလည်းပဲရှမ်းမြောက်ပြည်ပခတ်မှာတရုတ်ကဂျာဝင်စစ်စပ်ပြလိုက်တော့တစ်ဖက်ကတိုင်းရင်းသားအင်အားစုတွေကသူတို့လိုအပ်တဲ့လူချင်းတွေကိုတစိမ့်ဒေသအဖြစ်ရရှိပြီးတော့ညင်သွားကြတဲ့အခါမှာစစ်ကောင်စီဟာကျန်တဲ့ဒေသတွေကိုလည်းပဲသူတို့ဇနစ်တကျပြန်လည်ခုခံဖို့ကြိုးပမ်းလာနိုင်တယ်ရှမ်းမြောက်မှာလို့အငိုင်းမိပြီးတော့အဖမ်းခံရတယ်မျိုးအကြခံရတာဆွန့်လိုက်တာသိမရှိတော့ဘူးပေါ့လေအဲ့ဒီသဘောမျိုးကြောင့်နည်းနည်းတိုက်ပွဲဟာရင်းဆိုင်မှုတွေအပြန်လှန်ရင်းဆိုင်မှုတွေရှိနေတယ်လို့ပဲသတင်းတွေအရပြောမှာဖြစ်ပါတယ်အဲ
့ဒီအချင်းချင်းပဋိပက္ခတွေကိုဟိုဘလူကင်တွေဖြည့်ရှင်းမှာမလဲအချိန်မီပြည်လဲမှုကိုရပါမလား
ဒီပဋိပက္ခတွေဟာတကယ်တော့စစ်ကောင်စီကိုဆန့်ကျင်တဲ့တိုက်ပွဲမတိုင်မီနေတာဖြစ်နေခဲ့တယ်ပေါ့လေဆိုတော့ဒီကိစ္စဟာငုံရှိုးနေပြီးတော့စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာသူတို့ဘုံဤမှန်ရဖြစ်တဲ့စစ်ကောင်စီဖြုတ်ချရေးအတွက်သူတို့တိုက်နေကြတာဖြစ်ပါတယ်ဆိုတော့အဲ့ဒီမှန်ရကိုမျက်ခြေမပြတ်ဖို့အရေးကြီးတယ်ဆိုပြီးတော့နိုင်ငံသားသုံးသပ်သူတွေကလည်းရေးကြတယ်သို့တော်လည်းပဲတစ်ချိန်တည်းမှာအများအားသတိပေးတာကတော့ချင်းချင်းပဋိပက္ခတွေပေါ့လေသူကဒါကိုသူတို့ကဒါ sub national conflict တွေပေါ့လေအဲ့မှာလူမျိုးစုပဋိပက္ခတွေနေနေပေါ့မှုဒါတွေကိုသိပ်ပြီးတော့အလေးနဲ့ထားပြီးတော့စဉ်းစားဖို့လိုရယ်ဆိုပြီးထောက်ပြကြတာလည်းရှိပါတယ
်ဒီရခိုင်ဘက်ကအခြေအနေရပါတော့
အဲ့ဒီဒေသတွင်းမှာဖြစ်နေတဲ့ပြည်ပခါတွေတဲ့မှာရခိုင်မှာဖြစ်လာတဲ့တဏှာဆိုးဆုံးနဲ့အကျယ်လောင်ဆုံးဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ဒီပြည်ပခါမှာနိုင်ငံတကာပုံမူအာယုံစုဆိုင်မှုရှိတယ်။တချိန်တုန်းကဒီကိစ္စဟာ ICJ ထိရောက်ခဲ့တယ်။ကမ္ဘာကနေပြီးတော့အာယုံစုဆိုင်ခဲ့တဲ့အမှုကြီးဖြစ်ခဲ့တယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့သိပ်ပြီးတော့အကဲဆက်တယ်ပါ very sensitive တရားတစ်ခုဖြစ်လိုက်တယ်နဲ့ဦးနဲ့ထားပြီးပြောကြတာရှိပါတယ်ဒါပေမဲ့ကင်ရိုဗီဝေကအဲဒါကိုသားညူအချမ်းနေရတယ်ပေါ့မိထားတဲ့အထက်မှာအဲအေးအေးခေါင်းဆောင်ဘုရုထွန်မြတ်နိုင်တာပြောတာကြားပါတယ်သူတို့ကအတတ်တည်းဆုံးထင်းပြီးတော့သူတို့လုပ်တယ်သူတို့ရက်ဒီကဘယ်လုပ်တယ်ဆိုတော့သူတို့ပြောတဲ့အတိုင်းဆိုရင်တော့သူတို့ကအတတ်နိုင်ဆုံးဒီကိစ္စကိုပြေလည်အောင်လုပ်မယ်နောက်သူပြောတဲ့အထက်မှာကျွန်တော်တို့ခုစီထားမိတယ်ဒီဒီခိုင်ပြည်နယ်မှာမွတ်စလင်ဘာသာဝင်တွေနေတာဟာပုဇိယမောင်တော်မှာများပေမဲ့မြောက်ဦးတို့ကြောက်တော်တို့တခြားမျိုးနယ်တွေပေါ့လေအမင်းများတို့နောက်သံတွဲအများကြီးပါပဲကြောက်ဖြူပြန်ပြဲအဲ့ဘက်မှာလည်းရှိပါတယ်သူတို့ဒေသမှာအဲ့လိုမဖြစ်ဖြစ်နေပုဇိတော်မောင်တော်မှာကများများရှိရဲဆိုတော့လည်းပဲဒါလည်းစဉ်းစားကြည့်ရပေါ့လေအဲ့ဒေသလူတွေမှာဘာများအထွေထူးညမကျရှိနေလို့ဘယ်လိုဖြစ်နေရတာလဲကျန်တဲ့ဘက်မှာတော့ဒီလိုမဖြစ်ခဲ့ပါလားဆိုတော့စဉ်းစားကြရလဲဖြစ်ပါတယ် ချို့အထောက်အထားတွေကတော့သဘောထားတင်းမာတဲ့လူတွေလည်းရှိတယ်သူတို့ကဒီအခြေအနေမှာသူတို့လူချင်းတဲ့ဆန္ဒပြည်မြောက်အောင်မြင်လိမ့်မယ်စစ်ကောင်စီနဲ့ပူးပေါင်းရင်အဆင်ပြေမလားလို့ထင်တဲ့လူတွေရှိတယ်အဲဒါကြောင့်အဲဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိညာဒုက္ခတဲ့စခန်းတွေမှာတော့မှသူတို့တပ်သားတွေစုနေရတာတွေစုဆောင်နေရတာတွေရှိတယ်ဆိုတာပဲသတင်းတွေမှာလည်းကြားနေရပါတယ်ဆိုတော့နှစ်ဖက်လုံးအနေနဲ့ဒီဟာကိုငါတို့ရဲ့အဓိကယဉ်မှန်းချက်ကဘာလဲနေရင်ညာနေထိုင်ဖို့အတွက်ဘာလဲဆိုတော့ထက်စဉ်းစားပြီးတော့နားလည်မှုယူကြမယ်ဆိုရင်တော့အကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်။နှုတ်ပေါ်ရင်တော့တကယ်ကြဟာတကြည်ကြီးတော့ဖြစ်နေမှာပဲ။ဆမ်းမြောက်မှာတရုတ်ကဝင်ရောက်စစ်စပ်ပြင်ထန်ခဲ့ပေမဲ့တရုတ်ဟာလောလောဆယ်မှာရခိုင်အရေးမှာသူကဝင်ပြီးတော့ပြောချင်တဲ့ပုံစံမရှိဘူးသူယူဆရပါတယ်။ဆိုတော့ဒါဟာတချို့ကလည်းသုံးသပ်တယ်တချို့ဆိုဘတ်တလစ်တာရေးထားတချိန်ချိန်မှာတော့တရုတ်ကဝင်ပြီးတော့ပြောတော့မှာပဲ၊ကင်တော့မှာပဲဆိုတော့အဲ့ဒါကိုအခြေခံပြီးတချို့ကသုံးသပ်တယ်အေးအနေနဲ့အဲ့လိုမတိုင်ခင်အင်အားကိုသုံးပြီးတော့ရထိုင်တယ်မြအစင်းထားနိုင်ဖို့ကြိုးပမ်းလိုက်မယ်ပေါ့လေအဲ့လိုပြောကြပါတယ်သူတို့အပေါ်စီးရနေပြီဆိုရင်တော့တရုတ်ဝင်လာရင်လည်းပဲသူတို့ပြန်လျှော့ပေးမယ်လာလာတော့မမြင်ပါဘူးဆမ်းမြောက်မှလည်းပဲဒိုင်းသားအင်အားစုကစစ်ရှင်သားရလက်တာဖြစ်တဲ့သူတို့စိမ့်ပိတ်ထားတဲ့နယ်မြေကိုပြန်လွတ်ပေးရတာလို့တော့မကြားရပါဘူးခင်ဗျာ
နောက်တစ်ခုကဒီနိုင်ငံတကာအခင်းချင်းမှာပါစစ်ကောင်စီနဲ့တစ်ဖက်ကဟိုအတိုက်ခံဆန့်ကျင်ဘက်အင်အားစုတွေနဲ့ပေါ့ဘို့သူတို့ရဲ့အလားအလာဘယ်ဟာအရေးတာနေရလို့ပြောနိုင်မလဲ
စစ်ကောင်စီကတော့နိုင်ငံတကာကရှုတ်ချတဲ့အင်အားအစံကတော့ပိုကျလောင်တာပေါ့ဒါပေမဲ့နိုင်ငံတကာရှုတ်ချတဲ့အထက်မှာအစံဘလောက်ပဲကျလောင်ကျလောင်သူတို့အဓိကလိုအပ်တဲ့လက်နက်အင်အားထောက်ပံ့နေတာရုရှားနောက်ပြီးတော့တေယုတ်ကသိပ်ပြီးတော့ပေါ်ပေါ်ထင်ထင်မဟုတ်တော့လဲပဲသူလည်းပင်းနေတာပဲဒီရဲ့ policy ကတော့နိုင်ငံတကာအနေနဲ့ကြည့်မယ်ဆိုရင်သူ့မူဝါဒကစိတ်အရေးကြီးပါတယ်မြန်မာနိုင်ငံမှာတရုတ်ရဲ့ interest ကစိတ်ကြီးမားတယ်ပေါ့လေစီးပွားရေးတော့နောက်ပြီးမဟာဗျူဟာအိန္ဒိယပုဒ်ရထွက်ပေါက်တော့စိတ်အရေးကြီးတဲ့ကိစ္စဆိုတော့တရုတ်ကဘယ်လိုနည်းနဲ့မှအဲဒီမြန်မာနိုင်ငံမှာအပေါ်စီးရနိုင်မှုလက်လွတ်ပေးမှာမဟုတ်ပါဘူးဆိုတော့အာဆီယံအိန္ဒိယကလည်းပဲဒီဟာကိုကြော်လွှားပြီးတော့လုပ်နိုင်တဲ့လားလားအခုအချိန်ထိမတွေ့ရပါဘူးဆိုတော့နောက်တစ်ခုထူးခြားတာကနိုင်ငံတကာမှာအခုဂျူလီဘစ်ရှော့ဩစတြေးလျနိုင်ငံရဲ့ဦးကြီးဆောင်ကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆန်အထူးကိုလက်ခံထားတယ်။သူလုံးမဲ့လုပ်ငန်းကလည်းစိတ်ကြည်ကြပါတယ်။သူကဟိုတုန်းက track 1 dialogue ကိုခေါ်တဲ့စစ်ကောင်စီအကြီးကြီးနဲ့အဲ့လိုသွားတွေ့ရတာဘယ်လုံးမှမအောင်မြင်ဘူး။စစ်ကောင်စီကအင်အားစိတ်ကျဆင်းနေတယ်လို့သုံးသပ်ကြတယ်နိုင်ငံတကာစီးရေးကြောင့်ညီတွေကလည်းပဲ။ဆိုတော့ဒီလိုကျဆင်းနေတဲ့အချိန်မှာစစ်ဆေးဖို့အကောင်းဆုံးအချိန်ပဲ။အချိန်ပန်ပဲတကယ်တော့ right time ပဲဒီဟာက။ဒါမဲ့ဒီအချိန်မှတော့အဲ့လိုလုခဲလို့မရဘူးဆိုတော့သူဟာ track 1 နဲ့သွားတော့မရဘူးအဲ့ non state holders တွေအများကြီးပေါ့လေ state holders တွေအဲ့လူတွေအစွမ်းမဟုတ်တဲ့ state holders တွေပေါ့လေဒီအကျုံဝင်တဲ့လူတွေနဲ့အများကြီးအခြေခံအစပြီးညှိနှိုင်းရမယ်အဲ့ဟာညှိနှိုင်းရမယ်ဆိုပြီးတော့အဲ့သူကပြောခဲ့တဲ့ data တွင်မှာအချင်းချင်းဖြစ်နေပြိပခအတွက်လည်းပဲသူကညှိနှိုင်းရသူရဲ့တာဝန်သူရဲ့တာဝန်ဖြစ်ပါတယ်နောက်ပြီးတော့သူအဓိကထားပြီးလုတ်လာတဲ့ကိစ္စကတော့စာနာမှုအထောက်ပံ့တွေပြဖို့ကိစ္စဆိုတာဖြစ်ပါတယ်ဆိုတော့ဘလောက်ထိလုတ်နိုင်မလဲဆိုတာနိုင်ငံကစောင့်ကြည့်နေတယ်စောင့်ကြည့်နေပေမဲ့စံစရာနဲ့သာစောင့်ကြည့်နေရတာဖြစ်ပါတယ်လက်တွေ့ဖြစ်လာလိမ့်မယ်လို့တော့အသက်သေရောပြွန်လင်းတာသိမကြရပါဘူးများစင
်ဟုတ်ပါတယ်ဒီတိုက်ပွဲတွေကပြည်တွင်းမှာဟိုအချင်းကြာလာနဲ့အမျှပေါ့ပြည်သူလူထုရဲ့ဆင်းရဲဒုက္ခကလည်းပိုပြီးတော့ကြီးလာပါတယ်အဲ့တော့ဒီခြေအနေတွေကနေပြီးတော့တက်တာရရဖို့ရှိပါမလား
အဲ့ဒါဆိုရင်ကြာအကောင်းဆုံးစိတ်ညစ်စရာအကောင်းဆုံးမှာပဲစစ်ပွဲဆိုတာမြန်မြန်ပြီးသွားရင်အကောင်းဆုံးပေါ့လေစစ်ပွဲကြာရှည်လာရင်လူတွေဟာသိပ်ပြီးတော့ဆင်းဒုက္ခရောက်ပါတယ်အခုကိုလက်တွေ့ပါပဲအိမ်မှာလူတွေဟာဥမဲအိမ်မဲဖြစ်တာအများကြီးပါပဲပြောလို့ကိုမကုန်ပါဘူးအင်မတန်ကြီးကွဲဝန်းနေကြကောင်းတဲ့ဖြစ်ရတယ်ပါပဲဒီဟာကိုတိုင်းရင်းသားအင်အားစုတွေပေါ့လေအဓိကအဖြစ်ဖြစ်နေတိုင်းရင်းသားအင်အားစုကိုပြောမယ်တိုင်းရင်းသားအင်အားစုဟာလွတ်လပ်ရပြီကြာလူလူသူတို့ရဲ့မကျေနပ်မှုတွေနဲ့တိုက်လာကြဆိုသူတို့ဒေတာတချို့ကသုံးတယ်အဲ့ဒါကိုသူတို့ကတော့ People's War အဲမာတင်စမစ်ဒီကဲဆောင်မသူကအဲ့လိုသုံးသပ်တယ်သူကဂရန်တို့ဘာလို့မှတပ်ပြည်သူတွေကိုထိုက်ရဟိုဘက်မှာပါနေတယ်သူတို့နဲ့သူတို့ကိုပဲတတ်တတ်လို့ထင်ပြီးတော့အဲ့လိုနေနေကြတာဆိုသူတို့စီသူတို့ဒေတာခံနေသူတို့အကြောင်းမဲ့မဆက်ဘူးမဖြစ်ဘူးစစ်ကောင်စီမှာဒီသဘောထားမရှိဘူးဆိုတာတွေ့ရပါတယ်တလောတုန်းကပဲသူကဗစ်စ်တွေနားမှာပါလေပြန်ပြူရွာလာ
။ဒါအ
ဲ့မှာဆိုရင်အများကြီးသတ်ပလိုက်တယ်။ဆိုတော့အဲ့စစ်တပ်ရဲ့သဘောထားထဲမှာပြည်သူရဲ့လို့သူတို့မမြင်ဘူး။သူတို့လည်းပဲစောစောကပြောလို့ဒီလူတွေအားလုံးဟာဟိုဘက်ကသူတို့အခေါ်ပေါ့လေစပုံတွေနဲ့ပေါင်းပြီးတော့ပန်တဲ့လူတွေလောက်လာလို့ဆိုပြီးတော့မခွဲမခြားပြစ်နေရတယ်။ဆိုတော့အစိတ်ပြီးတော့ ဆူရတဲ့အချိန်တွေလူတွေဒုက္ခတဲ့အချိန်တွေကပူပြီးဆူဒုက္ခရောက်ပူဆူလာတယ်။နောက်ပြီးစာနာမှုအထောက်ပံ့လည်းပဲအဲ့ဒီစိတ်ကောင်းစင်းဖြတ်ပြီးတော့ကဲခင်ဗျားတို့လည်းလောက်ကြအောင်ဆိုပြောလို့ဘယ်လိုမှမဖြစ်နိုင်ဘူးသူတို့ကဒီဟာကစပုံနေတဲ့ရောက်သွားရင်သူတို့အတွက်ရိတ်ခါဖြစ်သွားမယ်သူတို့ဖြတ်လေးဖြတ်လေးသူတို့ကကုန်ဖြတ်မှာပဲအဆက်သွယ်ဖြတ်တယ်ပါညာရိတ်ခါလည်းဖြတ်တယ်သာသဖြင့်လုတ်နေတဲ့ဆိုတော့ဒါဆက်လက်ပြီးတော့တိုက်ပွဲဖြစ်နေရင်ဒီဟာရှိနေဦးမှာပါပဲ။တိုင်းသားအင်အားစုတွေနဲ့ညှိပြီးတော့အဲဒီစောစောကပြောခဲ့တဲ့အစိုးရမဟုတ်တဲ့အင်အားစုတွေနဲ့ညှိပြီးတော့စာနာမှုအထောက်ပံ့တွေအမှန်တကယ်ရောက်ရှိနိုင်ဖို့အတွက်ဒီကုလသမဂ္ဂအပါအဝင်အာဆီယံတို့ကလည်းအဓိကထားပြီးဒါကိုကြိုးစားနေကြပါတယ်။ဒီလိုအင်ဒီဂျင်းနိုင်ငံတွေဆိုလည်းပဲဒုက္ခသည်တွေကိုပူပြီးလက်ခံဖို့အထူးသဖြင့်ထိုင်းပေါ့လေ။ထိုင်းမှာဆိုရင်ထိုင်းနိုင်ငံရဲ့ Bangkok Post သတင်းစာရဲ့ Editor အပေါ်မှာကိုထည့်ပြီးရေးထားပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာချွတ်ချုံကြနေတယ်ဒါပေမဲ့မဲဆောက်စီးပွားရေးစိတ်တက်နေအဲ့ဒါဟာဗမာဒုက္ခသည်တွေရဲ့ကျေးဇူးကြောင့်တဲ့ခင်ဗျားတို့မမေ့သင့်ဘူးတဲ့သူတို့ကိုများများလက်ခံသူတို့ကိုထိုက်တန်တဲ့အလုပ်တွေလုပ်ခွင့်ပေးဆိုပြောနေရပါတယ်ဆိုတော့ဒီလိုဖြည့်ဆင်းပေးတာတော့ပဲသက်သာရနိုင်မှာပါဆိုတော့ဒီပဋိပက္ခတစ်ခုလုံးခြုံငင်းပြီးသွားမှပဲဒုက္ခသည်ပြဿနာလည်းပဲလုံးဝအဆုံးသတ်ပြီးတော့မှပြန်လဲထူထောင်ရေးကြီးကြပ်လုပ်လာရပါလိမ့်မယ်အဲ့ခါမှပဲပြည်သူတွေဘဝပုံမှန်ရောက်မယ်လို့ပြောမှာဖြစ်ပါလိမ့်မယ်ဆရာ
ဒါပေမဲ့အခုအချိန်နေမှာဒီနိုင်ငံတကာပိတ်ဆို့တန်ခတ်အရေးယူတာတွေကပြည်သူတွေမှာပဲအထိနာနေရပါလားဒီနိုင်ငံရေးစီးပွားရေးပြန်ပြီးတော့ကောင်းလာဖို့အတွက်ကအဖြေရောရှိပါမလား
အာနိုင်ငံတကာဖိအားပေးမှုဟာပြည်သူတွေကိုထိခိုက်နစ်နာစေတယ်ဆိုတဲ့အယူဆရှိပါတယ်တချို့ဆိုလို့ရှိရင်ပြည်မထဏဆင်ညင်ရတဲ့ anti sanction policy sanction လုံးဝဆင်ညင်တယ်ဘုရားကြီး Steinbach ဆိုရင်လုံးဝဆင်ရင်လည်းငါ sanction ဟာပြည်သူသားနစ်နာတယ်ဘယ်လိုမှမဖြစ်စေဘူးဒါပေမဲ့အခုနောက်ပိုင်းမှာဆိုတော့ targeted sanction ပြစ်မှတ်ထားပြီးတော့ရွေးပြီးတော့အာ sanction လုပ်ကြတယ်ဒါပေမဲ့အရေးကြီးတဲ့ဟာကသူတို့နိုင်ငံတွေရဲ့အကျိုးစီးပွားနဲ့ပါဝင်ပတ်သက်နေတယ်ပထမအဖြစ်ထိုင်းတို့ဘာလို့ဒုက္ခသည်တွေလက်ခံတယ်ဒါပေမဲ့သူတို့က sanction ကိုမပြောဘူးတရုတ်ကလည်းမလုပ်ဘူးနောက်ပြီးထိုင်းတို့ဘာလို့ဆိုသူတို့ကရေနံနေကိစ္စနဲ့ပတ်သက်ပြီးတော့ဗမာပြည်နဲ့တဘောတန်ငွေနဲ့ရေနံအယောင်ဝယ်ရှိနေတဲ့ကိစ္စရှိတယ်အဲ့အိန္ဒိယလည်းလူဖို့မကြိုးစားဘူးထို့တူနိုင်ငံကြီးတချို့ကလည်းပဲဟိုစစ်ကောင်စီကဆင်းလင်းမြန်နဲ့ဘုံကျဲတယ်ဆိုတော့လင်းမြန်လောင်စာစီမရဘူးဆိုရင်လင်းအတွက်သုံးတဲ့စီမရဘူးဆိုရင်မသွားနိုင်ဘူးနေမယ်လို့လွယ်လွယ်တွက်ကြတယ်ဒါပေမဲ့ပေးမယ်လို့ရှိနေတာပဲအမေရိကန်တို့တခြားလူတွေမပေးရင်ရုရှားပေးမှာပဲတရုတ်ပေးမှာပဲစသဖြင့်သူကပေးမယ်လူတွေကအဆင်သင့်ရှိနေတော့ဆန်ရှင်ဟာအကုန်လုံးတကဘာလုံးကတညီတညွတ်ထဲမလုပ်ဘူးဆိုရင်တော့ကျေပေါင်းစီနေမှာပေါ့အဲ့ဒီကဝင်နေမှာပါပဲဆိုတော့ပြည်သူကိုထိခိုက်တင်လာစေတဲ့ sanction ဆိုအမှန်ပါတယ်အဲ့ဒီနေဆက်ခက်ခဲကြောင်ကုံကွယ်ရေးတွေအတားအဆီးဖြစ်တယ် sanction ကြောင့်လည်းပဲငွေကြေးဖောက်ပွားမှုဖြစ်ရတယ်ဆိုတော့ဘဏ်တွေပိတ်တာအမှန်ပါတယ်အဲ့ဒါလည်းပဲတစိတ်တစသာအဖြစ်သို့တော်လည်းပဲ sanction ဒီမထျောက်တာကတော့အဓိကအဖြစ်သူတို့စီမှာတညီတညွန့်ထဲနိုင်ငံတကာစပေါင်းပြီးချနိုင်တဲ့ sanction မျိုးမဟုတ်ပါဘူးလည်းနဲ့ပိတ်ဆို့မှုတော့မှပိတ်လို့မရတာဆိုတော့ဒီကအဲ့ခက်ခဲရှိပါတယ်
โอเคป่ะอุจจรสมาชิกเจื้อติดมาเลย
ဥကြောဇနာကိုမင်းမြတ်တစင်အောင်ကမေးမြန်းဆွေးနွေးထားတဲ့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်။မြန်မာလူငယ်တွေအတွက် American ဆိုရာကစီစဉ်ပေးတဲ့ Ugrad ကျောင်းသားဖလှယ်ရေးအစီအစဉ်ကိုရက်ဆိုင်လိုက်ပါတယ်။ဒီလိုရက်ဆိုင်လိုက်တာကတော့ရက်ရွာလူမှုပတ်ဝန်းကျင်အကျိုးပြုရေးလှုပ်ရှားနေတဲ့လူငယ်တွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ်လို့ Ugrad ကျောင်းသားဟောင်းကိုပြည့်သူခါကပြောပါတယ်။ဒီ A-Chain Program ကမြန်မာကျောင်းသားတွေအတွက်ဘလောက်များအကျိုးရှိခဲ့ပါသလဲ Generation Z ပြည်သက်အတွက်မက်ခင်လေးစကားပြောထားပါဗျ
။ Hey Gen Z တို့တစ်ချိန်ရောက်ပြန်ပြီနော် Gen Z တို့ရေဒီတစ်ပတ်တော့ USA ကပေးတဲ့အစီအစဉ်လေးတစ်ခုဖြစ်တဲ့ Ugrad ဆိုတဲ့အစီအစဉ်လေးမြန်မာနိုင်ငံမှာရက်ဆိုင်လိုက်တာနဲ့ပတ်သက်ပြီးတော့အဲ့ဒီအစီအစဉ်ရဲ့ကျောင်းသားဟောင်းတစ်ယောက်နဲ့စကားပြောထားတယ်
လာပါကျွန်တော်နာမည်ကပြည်သူခါလို့ခေါ်ပါတယ်2023ခုနှစ်မှာ Global Ugrad Exchange Program နဲ့ US မှာ Semester တစ်ခုစာသွားပညာသင်ပေးပါတယ်ယခုလက်ရှိမှာတော့ Freelance English Teacher တရားဖြစ်လောက်ကိုင်းနေရှိပြီးတော့သူငယ်ရပညာရေးဆိုင်ကူညီပံ့ပိုးမှုပြုလုပ်ပြီးနေပါတယ
် Exchange Program ဆိုတာကဘယ်လိုမျိုးလဲဘယ်အဖွဲ့အစည်းတွေကပေးလေးရှိလဲ
Exchange program လို့ပြောလိုက်တာနဲ့ကျွန်တော် study and cultural exchange ကိုအဓိကပြောလို့ရပါတော့ကိုယ့်ရဲ့ပညာရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေကိုယ့်ရဲ့ leadership skills ဖွံ့ဖြိုးတိုးတက်မှုတွေပေါ့နော်ပြီးရင်နောက်တစ်ပတ်ကျတော့ကိုယ့်ရဲ့ကိုယ်နိုင်ငံရဲ့အခြေမှုကိုအခြားနိုင်ငံသူတို့မျှဝေခွင့်ရမယ်။မတူညီတဲ့နိုင်ငံတွေကတငယ်ချင်းတွေရဲ့အခြေမှုကိုလည်းလေ့လာခွင့်ရမယ်ပေါ့နော်။ဒါအပြင် networking skills တွေ communication skills တွေကိုလည်းပို့ပြီးတော့တိုးတက်စေရပေါ့နော်။ဆိုတော့ကျွန်တော်တို့ဒီ exchange program တွေကိုအထူးသဖြင့်တော့ဒီ US ကပေးတဲ့ဒီ exchange program တွေကိုရှာမယ်ဆိုတော့အဓိကတတိကဝတ်တစ်ခု ရှိရပါတော့အဓိကတော့ကို program ပြီးသွားရင်ကိုယ့်ရဲ့နိုင်ငံကိုပြန်လာပြီးကိုယ့်နိုင်ငံကိုပြန်လဲအကျိုးပြုဖို့လိုရပါတော့အဲ့ဒါကြောင့်မို့လို့ဒီ US ဘက်ကဒီ scholarship opportunity ပြီးနေတာဖြစ်ပါတယ်
ဒီအပိုင်းတွင်းမှာပဲ Ugrad program တွေကနေပြီးတော့မြန်မာကျောင်းသားတွေကိုခေါ်ယူတာရပ်ဆိုင်းသွားတယ်ဆိုတော့အဲ့ဒီရဲ့အကျိုးဆက်ကမြန်မာကျောင်းသားတွေပေါ်မှာဘယ်လိုမျိုးရှိနေလဲ
။ဒီ Ugrad program မြန်မာလူငယ်ဟိုဆက်ပြီးတော့မခေါ်ယူတော့ဘူး။မခေါ်ယူတော့ဆိုရင်တည်င်းကြားလိုက်တဲ့အချိန်မှာတော်တော်လေးကို shock ပြီးတော့စိတ်ထိခိုက်ရတယ်ပေါ့နော်။ပြီးရင်အဓိကတော့မြန်မာလူငယ်တွေကတကယ်ဟိုနှမျောမိရပေါ့နော်။ဘာလို့ဆိုတော့ဒီ program ဆိုရင် fully funded scholarship ဖြစ်တယ်။ semester တစ်ခုစာပညာသင်လို့ရတဲ့ program တစ်ခုဖြစ်တယ်ပေါ့နော်။ဆိုတော့ကျွန်တော်ဒီ US exchange program တွေမှာဆိုရင်ဒီ program ကလေးလတီတီပေါ့နော်။undergraduate ပြီးရတဲ့မှာလာကြဆုံး program တစ်ခုဖြစ်တယ်။ဒါကြောင့်မလို့ဒီအခွင့်အရေးကမရှိရတဲ့အတွက်ကြောင့်မလို့ဒီနိုင်ငံသားကိုဒီ US ကိုအထူးသဖြင့်ပေါ့နော်။ပညာသင်သွားရပြီးကိုယ့်ရဲ့ community ကိုပြန်လဲအကျိုးပြုချင်တဲ့လူငယ်တွေအတွက်တော်တော်လေးကိုအတိခိုင်နေတာမျိုးရှိရပါတော့ဆိုတော့အဓိကဒီ program ကဘာလို့မြန်မာလူငယ်ရစက်ပြီးတော့မပေးရောလဲဆိုတော့အကြောင်းရှိရပါတော့အဓိကအကြောင်းကတော့ကျွန်တော် commitment ပေးထားတဲ့အတိုင်းမြန်မာနိုင်ငံကိုပြန်လာတဲ့ဒီ Ugrad ကျောင်းသားအများစုကြောင့်ပေါ့နော်ဒီ program ရ sign လိုက်တာဖြစ်တယ်အဲဒီနေရာမှာတခုပြောပြချင်တာကတော့ပြန်လာတဲ့ကျောင်းသားတွေလည်းအများကြီးရှိပါတယ်ကျွန်တော်ဆိုရင်လည်းဒါပြန်လာပြီးရဲ့နောက်ပိုင်းမှာ in person community project တွေ online ကနေပြောလဲ webinar အများကြီးလုပ်ပေးပါတော့ community ဆိုတာပဲတခြားတော့ alumni တွေလည်းအများကြီးရှိပါတော့
နောက်ထပ်ရောဘလို့ exchange program မျိုးစားတွေကိုရှောက်လို့ရသည်လဲ
တခြားတော့ US ကပေးရဲ့ exchange program တွေကိုရှောက်လို့ရတယ်ဆိုတော့ကျွန်တော် US exchange program တွေမှာဆိုရင် YCD ဆိုတဲ့ program ရှိရဲ့ဒီ program ဆိုရင်လူငယ်တွေအတွက်ပေါ့လူငယ်တွေအတွက်ဆိုရင်အသက်18နှစ်ကနေ25နှစ်အတွင်းတစ်ခုရှိရဲ့ပြီး professional address ဆိုရင်ကျွန်တော်25နှစ်ကနေ35နှစ်အတွင်းလည်းရှိရဲ့ပေါ့နော်ပြီးရင်တခြားသော MYLB SEAYLB ပေါ့နော် MYLB ကမြန်မာ Youth Leadership Program SEAYLB က South Asian Youth Leadership Program ပေါ့နော်ဆိုတော့အဲ့ program တွေကျွန်တော်ရှိပါတယ်ဆိုတော့ဒါအပြင်ကျွန်တော်တို့ဒီ US ဘက်ကမဟုတ်ပေမဲ့လည်းအခြားသော organization တွေကပေးရဲ့ဒီ scholarship တွေရှိရပါတော့ဆိုတော့ဥပမာအဖြစ် Japan တွရက်တို့ exchange program ဆိုတော့ Genesis ဆိုတဲ့ exchange program မျိုးရှိရဲ့ဒါအပြင်ကျွန်တော်တို့ undergraduate full scholarship ပေးရဲ့အဖွဲ့အစည်းလည်းအများကြီးရှိပါတော့ဥပမာအဖြစ်ကျွန်တော်တို့ Chinese scholarship ဆိုရင်လူငယ်ကိုထိုင်းနိုင်ငံမှာဒီနှစ်တာပညာတော်တင်အတွားရောက်ဖို့ပေးရတဲ့ fully funded scholarship တခုဖြစ်တယ်နောက်ခု prospect ပါမှာဆိုတဲ့ scholarship လည်းရှိပါတယ်အဲ့နောက်ထပ်ကျွန်တော် US ကပေးတဲ့ diversity and inclusion scholarship ဆိုတဲ့ program တွေရှိပါတော့ဆိုတော့ကျွန်တော်အခုပြောလိုက်တဲ့ဒီ scholarship နာမည်လေးကိုဒီ Google တို့မဟုတ် Facebook မှာလွယ်လင်းတကူရှာဖွေပြီးတော့ကိုယ်အနေနဲ့ဒီ scholarship တွေအကြောင်းကိုလေ့လာလို့ရပါတယ်ဒီကဒီ program တွေကိုရှောက်မယ်ဆိုရင် community ကိုပြန်လဲအကျိုးပြုမယ်ဆိုရင်စိတ်နဲ့အဓိကရှောက်စေချင်တယ်ပေါ့နော်ဒါမှသာကျွန်တော်ဒီ program တွေရဲ့ initiative တက်မှာဖြစ်တယ်
ဒီလို exchange program တွေကနေပြီးတော့မြန်မာကျောင်းသားတွေအတွက်ဘယ်လိုမျိုးအကျိုးကျေးဇူးတွေရှိစီလဲ
life changing experience တောင်ပြောလို့ရပါတော့ဆိုတော့ကျွန်တော်သွားခဲ့ program ဆိုရင် Ugrad program ပေါ့နော်ဒီ program ဆိုရင်ကျွန်တော်ဒီ program မှာပါဝင်ပြီးတဲ့နောက်မှာကျွန်တော် leadership skills တွေပို့ပြီးတော့အားကောင်းလာပြီး networking skill ပေါ့နော်အဲ့ကျွန်တော် US က professor တွေတငယ်ချင်းတွေများစွာရရှိခဲ့သူနဲ့လည်းဒီ keep in touch ဖြစ်နေကြအောင်ပေါ့နော်အဲ့နောက်ချက်ကတော့ကျွန်တော်တို့ program ကိုပြန်လာပြီးသွားရင်ကိုယ့်ရဲ့ community ကိုပြန်ပြီးတော့အကျိုးပြုနိုင်ရဲ့ကိုယ့်ရဲ့လုံနိုင်စွာပေါ့နော် capability ကပို့ပြီးတော့များလာ
ဒီလိုမျိုး program တွေရှောက်ဖို့အတွက်ဘာတွေကိုပြင်ဆင်ထားသင့်လဲ
document တွေသူတို့ download document တွေကိုပြပြစုံစုံရှိထားဖို့လိုတယ်ပြင်နောက်ချက်ကကြတော့ကိုယ့်ရဲ့ဒီ essay ဘိုင်းပေါ့နော်ဆိုတော့ scholarship essay ဘိုင်းကိုကရမှုမှာရေးနိုင်ဖို့ပြင်ဆင်ထားမယ် and ဒီပထမ first step ပြီးသွားရင်တော့ကျွန်တော် interview ဆိုတဲ့ step တစ်ခုရှိရမှာနော် interview မှာဆိုလည်းကိုယ်ကရမှုဖြေနိုင်ဖို့ကိုယ့်ရဲ့ English language proficiency ကိုပုံမကောင်းမှအမြင့်ထားဖို့လိုတယ်
။သူကပညာသင်စုကိုရဖို့အတွက်စကုပ်စခဲကြိုးစားနေတဲ့လူငယ်တွေအတွက်အခုလိုပဲအားပေးစကားပြောထားသေးတယ
်။စိတ်မပြတ်သွားပါနဲ့လို့ကိုတခြားသောခွင့်လန်းတွေအတွက်လည်းဆက်ပြီးတော့ကြိုးစားပါလို့အဲ့လိုတိုက်တွန်းချင်ပါတယ်ဟုတ
်။ကဲဂျန်စီတို့ရေဒီတစ်ပတ်တော့တလောက်ပဲနော်။ရှေ့တစ်ပတ်တွေကြာလို့ရှိရင်လည်းလူငယ်တွေအတွက်အကျိုးရှိစေမယ့်အစီအစဉ်လေးတွေကိုတင်ဆက်ပေးသွားဖို့ရှိနေတာမို့လို့ဂျန်စီအစီအစဉ်ကိုဆက်ဆက်စောင့်ကြည့်ကြပါအောင်နော်။တတ
မခင်လေးတင်ဆက်ပေးခဲ့တဲ့ Generation Z season မှာရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ Spain နိုင်ငံကနာမည်ကြီး Real Madrid အသင်းကတော့ Europa Champion League Flower ကို15ချိန်မြောက်ဘိုးဆွဲပြီးတော့အများဆုံးစံချိန်တင်လိုက်ပါတယ်။ပြင်သစ်တိုက်စစ် Moon Madden ကတော့သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာတယ်လို့ပြောပါတယ်။ Chelsea နီးပြဟောင်း Mourinho ကတော့ Turkey ကလပ်အသင်းကိုနီးပြလုပ်ဖို့သဘောတူလိုက်ပါတယ်။ဒီလိုသတင်းတွေကိုကိုရန်နိုင်စုစည်းတင်ပြပေးထားပါတယ်။
ယောဘာချန်ပီယံစ်လိဘောလုံးပွဲမှာတော့စပိန်နိုင်ငံကနာမည်ကြီး Real Madrid အသင်းကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာ Real Madrid အသင်းအတွက်တော့ဥရောပချန်ပီယံစ်လိဖလားကို15ချိန်မြောက်ဦးဆွဲသွားတာဖြစ်ပါတယ်။ Champions League final ကိုစနေနေ့ကလန်ဒန်မြို့က Wembley ကွင်းမှာကစားကြတာမှာ Real Madrid အသင်းက Germany က Dortmund အသင်းကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ Champion ဖြစ်သွားခဲ့တာပါ Real Madrid ဂိုးတွေကိုတော့ညာနောက်ခံလူ Carvajal နဲ့ Tyson မှု Vinicius Junior တို့ကဒုတိယပိုင်း84မိနစ်နဲ့83မိနစ်တွေမှာတွင်းပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်အခုလို Champions League ကိုအနိုင်ရလိုက်တဲ့အပေါ်မှာတော့ Real နီးပြ Carlo Ancelotti ကတော့
Bueno, que pasa por la cadera, es muy feliz, muy contento porque
ရန်ပြောပါလေဘာကြောင့်လဲဆိုတော့လူတိုင်းကကျွန်တော်တို့ real အသင်းကိုဖိုင်နယ်မှာ9ချိန်ဆက်တိုက်နိုင်ရတော့စောင့်နေကြတာပါပြီးတော့ဒီပွဲမှာအနိုင်မရပဲရှုံးမလို့ဖြစ်ခဲ့တာကကျွန်တော်တို့ real အသင်းမှာဘာကြောင့်လဲဆိုတော့ဒေါ်မန်အသင်းဟာကျွန်တော်တို့ဒီနေ့မနေ့ပိုင်းမှာတွေ့ခဲ့သလိုပဲကျွန်တော်တို့ကိုတော်လေးအခက်အခဲတွေ့စီခဲ့ပါတယ
်ဒေါ်မန်နီးပြအက်ဒန်တောဇစ်ကတော့ real အသင်းအတွက်ဂုဏ်ယူကြောင်းချီးကျူးပြောဆိုလိုက်ပေမဲ့သူ့အသင်းရှုံးသွားတဲ့အပေါ်မှာဘာပြောရမှန်းမသိအောင်ဖြစ်နေတယ်လို့ပြောလိုက်ပါတယ်
Ja, wie fällt die Bilanz aus nach dem verlorenen Champions League Finale? Also es fällt mir jetzt auch da schwer.
Champions League Final mal schon wie Belo Kansaya လဲဆိုတော့ဘယ်လိုပြောရမှန်းမသိအောင်ဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့အခုချိန်မှာကျွန်တော်စိတ်တွေအယမ်းရှုပ်ထွေးပြီးတော့စက္ကမိုင်းထဲမှာပဲအမျိုးမျိုးဖြစ်နေပါတယ်။အခုလောလောဆယ်မှာအသင်းရဲ့ကစားပုံကိုဂုဏ်ယူမိလိုက်တော့ကြာခဏနေရင်ယင်ထဲမှာဟာပြီးတော့စိတ်ပြက်မိသွားလိုက်နဲ့အမျိုးမျိုးဖြစ်နေပါတယ်။
Real တင်နိုင်သွားပေမဲ့လေဒီပွဲမှာခြေစွမ်းပြခဲ့တာကတော့ Dortmund အသင်းဖြစ်ပြီးတော့ပထမပိုင်းမှာ Dortmund က Real ကိုဖိကစားပြီးတော့အပိုင်ဂိုးသွင်းခွင့်တွေရခဲ့တာပါဒါပေမဲ့လေဂိုးသွင်းမသေးကြတာကြောင့်ဂိုးမရခဲ့ပဲနောက်ဆုံးမှာ Real က2ဂိုးသွင်းပြီးတော့ Champion ဖြစ်သွားခဲ့တာပါဒီပွဲနဲ့ပတ်သက်ပြီးတော့ Soccer Follow Channel အိဒါချုပ်ကိုကျော်မြွတ်ကတော့အခုလိုသုံးသပ်ပါတယ
် Champion League ဘောလုံးပွဲကတော့တကယ်ကိုစိတ်လုံရှားစရာကောင်းခဲ့ပြီးတော့အားလုံးတင်မှတ်ထားတဲ့အတိုင်းပဲအဲဆရာကြီး Real Madrid က Champion တရဖို့ဆုပ်ကူးရရှိသွားတယ်ပထမပိုင်းမှာပြောတော့မွန်ကကစားမောင်တော်တော်လေးကောင်းခဲ့တယ်ဒေါ်မန်ကဒီဘောလုံးအဖြတ်ဒီလုံးဝနေရာလွတ်မပေးဘဲနဲ့လူကတ်ကစားမောင်တွေကတော်တော်လေးကောင်းတယ်ဗျ။ဟောကြည့်နေရင်တော့မှာဒရီရဲတော့မလွယ်လောက်တော့ဘူးဒေါ်မန်ပဲဘိုးဆွဲသွားမလားလို့ထင်ရလောက်ပထမပိုင်းမှာတော်တော်လေးကောင်းခဲ့တယ်။ဒါပေမဲ့84မိနစ်ကာဗာရဲ့ရသွားတဲ့ဂိုးကိုကျွန်တော်အံ့အားသင့်ပြီးဘာကြောင့်လဲဆိုတော့ဒီဂိုးကပထမပိုင်းမှာလေခရုစ်ကအဲ့ဒီဘက်ကျန်းကနေပဲတင်လိုက်တော့ကာဗာရဲ့တိုက်တယ်ဂိုးပါပေါ်ကနေကြော်ထွက်သွားတယ်ဒုတိယပိုင်းမှာလည်းအဲ့ဒီပုံစံနဲ့ပဲ cruise တင်တယ်ကာဗာရဲတိုက်တယ်ဂိုးသွားတယ်ဆိုတော့ကျွန်တော်တော်တော်လေးအံ့အားသင့်ပြီးရယ်ဒီကာဗာရဲအရမောင်းနေနာကြောင့်ပဲသူတို့ကလူကတ်ကစားဖို့လိုအပ်သွားတာလားဒီ set piece coach ကနေပြီးတော့ဒါရီကိုမညွန်ကြားခဲ့တာလားဆိုတာကမေးခွန်းထုတ်စရာပဲဥပမာပြဟိုအာဆနယ်ဆိုရင်ကျွန်တော်တို့ဒီ set piece coach တွေကနေပြီးတော့အရန်ကိုအကောင်းဆုံးတင်ပြပေးတဲ့အတွက်ကြောင့်မလို့အာဆနယ်ကဒီရာသီမှာ set piece ကနေပြီးတော့ဒီဟိုခေါင်းတိုက်ဂိုးကြီးအများဆုံးရတဲ့အသင်းလို့ဖြစ်ခဲ့တယ်။အဲ့တော့ဒေါ်မန်ကအဲ့ဒီပိုင်းမှာတော်တော်လေးအားနည်းသွားတယ်လို့ကျွန်တော်ထင်တယ်။ဒုတိယဂိုးကတော့ကြာဒါကတော့ဟိုတင်မတူနေဘူးဖွင့်တိုက်တဲ့အခါမှာပေးလိုက်ရတဲ့ဂိုးတကူပေါ့ဗျာ။အဲ့ဆိုတော့ဒီအပိုင်းမှာ set piece ပိုင်းမှာဒေါ်မန်လိုအပ်သွားတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ Real Thing ဟာအခုဆိုရင်ဥရောပ Champions League ကို15ချိန်နဲ့အများဆုံး3ချိန်တင်လိုက်သလို1998ခုနှစ်ကစပြီးတော့final ကို6ချိန်တက်ခဲ့တာမှာ6ချိန်စလုံးကိုအနိုင်ရတဲ့အသင်းဖြစ်လဲ3ချိန်တင်လိုက်ပါတယ်ဆိုတော့ real အသင်း champions league မှာတခြားအသင်းတွေထပ်ပို့ပြီးတော့ထူးထူးခြားခြားအောင်မြင်မှုတွေရနေတာဘာကြောင့်ပါလဲ
real ကဗျာဟို15ချိန်တော့ဘိုးဆွဲထားတယ်ဆိုတော့ဘယ်သူမှလိုက်မိဘူးတော့မလွယ်တော့ဘူးအဲ real ကစနစ်တစ်ခုကောင်းတယ်ဗျာဘာစနစ်လဲဆိုတော့ real ကသူ့စီရောက်လာတဲ့ကစားသမားတွေကိုအကောင်းဆုံး training ပေးနိုင်တဲ့နီးပြောင်ရရှိသလို VAR ကဒီလိုမျိုးချန်ပီယံလိပလားတွေစုခူးတဲ့အတွက်ကြောင့်မလို့လေကစားသမားတွေကိုအစွဲဆောင်နိုင်ဆုံးကလပ်အသင်းဖြစ်တယ်။အ VAR ကမ်းလမ်းပြီဆိုရင်ဘယ်သူမှမငင်းနိုင်ဘူး။သူတို့ရဲ့ဥက္ကဋ္ဌဒီ PRS ကလည်းတကြောပြန်ပြန်လာရအောင်မှာ VAR ကိုဒီတိုင်းပဲပြန်ပုံပေါ်ရဲကျယ်စင်စုအစုအဝေးဒီပုံစံနဲ့အဲ့တော့ VAR ကိုရောက်မှပဲချန်ပီယံလိပလားရမယ်ဆိုတဲ့ပုံစံမျိုးကိုဒီဥရောပဘောလုံးလောကပေါ်မှာအဲ့ဒီအတွေးအမြင်ကလွှမ်းမိုးလိုက်တဲ့အခါကျတော့ဟိုကစားသမားတိုင်းကဘာလို့မငင်းနိုင်ရဲ့ဘက်ပေဆိုလဲကြည့်လိုက်ဗျာဟိုဘက်ကနေ PSG ကနေကန်လန်းတာကြီးကအင်ဗတန်မောက်ကိုဟိုကြောက်ဖို့ကောင်းတဲ့ကန်လန်းချက်တွေပေးတော့မှငင်းပယ်ပြီးရဲ့ကိုပြောင်းတယ်ပြောင်းတော့မယ်ဆိုတဲ့အခြေအနေမျိုးတော့ဖြစ်လာဆိုတော့အဲ့လိုပဲနောက်လာမယ့်ကမ္ဘာအကောင်းဆုံးကစားသမားတွေက RS ကိုသွားမယ်ကျန်တဲ့သူတွေဘူပဲကျန်သင်းတွေကပိုင်ဆိုင်ရမယ်လေ့ကျင့်ရမယ်အဲဒီလိုပုံစံမျိုးမှာ VA ကအဲ့ဒီစနစ်ကအလုပ်ဖြစ်နေတယ်ဒီစနစ်ကိုတိုက်ဖြတ်ဖို့လဲဘန်နာကြီးစီးမြင်နေတဲ့ကန့်သက်ပေမဲ့ VA ကဘန်နာကြီးနဲ့သွားရတာဆိုရင်သူကပို့ပြီးအောင်မြင်မှုနဲ့သွားတဲ့အခါကျတော့ပို့ပြီးစွန့်ဆောင်မှုအကောင်းနေတယ်
အကြောင်းမလို့ရီးရဲရဲ့စနစ်ကိုမှီဖို့ဆိုတော့တော်တော်လေးတော့ခက်ခဲတယ်ဗျ။ရီးယားတင်ဟာဒီနေ့မှာချန်ပီယံလိဂ်အပြင်လာလီဂါဖလားနဲ့စပိန်စူပါဖလားတွေကိုလည်းရခဲ့ပြီးတော့ဒီအောင်မြင်မှုတွေကိုပေါ်ဆောင်တဲ့နေရာမှာအဓိကကြားတဲ့သူတူကတော့နီးပြအန်ချယ်လော့တီလို့ဆိုရမှာဖြစ်ပါတယ်။
ဒါပြန်အန်ချယ်လော့တီဟာနီးပြားဖြစ်တဲ့ချန်ပီယံလိဂ်ကိုရီယယ်နဲ့၃ချိန်အေစီမီလန်နဲ့၂ချိန်စုစုပေါင်း၅ချိန်ရပြီးတော့ချန်ပီယံလိဂ်အများဆုံးရထားတဲ့နီးပြားတယောက်ဖြစ်ပါတယ်။အန်ချယ်လော့တီကတော့ဗျာချန်ပီယံလိဂ်၅ချိန်တော့ရတယ်။သူ့ရဲ့ကစားသမားဘဝအေစီမီလန်နဲ့ရတဲ့၂ချိန်ဟိုမှာထက်ထွက်လာရတယ်ဆိုရင်သူကတော့တကယ်ကိုချန်ပီယံလိဂ်သူကင်းပဲဗျ။ဟိုကျွန်တော်ကတော့ဗျ ဟိုတိုက်ပွဲဝင်ရတော့ချန်ပီယံလိဂ်ပြလာရနိုင်တာပေါ့ဗျာလို့တချို့ကတော့ပြောကြလိမ့်မယ်။ဒါပေမဲ့တကယ်တမ်းကျတော့ဒီလိုမျိုးအန်ချလော့ဒီလိုမျိုးဟိုရီယယ်မက်ဒရစ်ကိုတေးသေးဆဆအုပ်ချုပ်ပြီးတော့ဖလားရယူနိုင်ဖို့ဆိုတော့တကယ်တမ်းမလွယ်ပါဘူး။သူ့ရဲ့အုပ်ချုပ်စီမံမှုတွေနီးပြမှုအခြေသေးတွေကတော့တကယ်ကိုတက်ရှိကနေဝင်လို့ကျွန်တော်ကတော့သတ်မှတ်ချင်တယ်ကိုရနိုင်ကြီး။
ဒါပြန်ရီယယ်ကစားသမားတွေဖြစ်တဲ့မိုဒရစ်ကရူးစ်ကာဗာဟားနဲ့နာချူရိုဟာလည်းချန်ပီယံစ်လိဂ်ကို6ချိန်ရပြီးတော့ကစားသမားတွေထဲမှာအများဆုံးစံချိန်တင်လိုက်ကြပါတယ်။တနင်္ဂနွေနေ့ကတော့ရီယယ်သင်းဟာမက်ဒရစ်မြို့မှာရောဘာနာဘိုကွင်းမှာပါပရိသတ်တွေနဲ့အတူအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။အချိန်တည်းမှာပဲရီယယ်မက်ဒရစ်သင်းဟာပြင်းထန်တိုက်စစ်မှုကီလီယန်အမ်ဘာပေကိုပြောင်းရွှေ့ခြင်းမပါပဲအလွတ်ပြောင်းရွှေ့ခြင်းနဲ့ခေါ်လိုက်ပြီးတော့၅နှစ်စာချုပ်ချုပ်ဆိုလိုက်တယ်လို့တလနေ့ကကြေညာပါတယ်။အမ်ဘာပေအနေနဲ့ရီယယ်သင်းမှာလာစားဖြစ်နေတဲ့တနစ်ကိုယူရို15သန်းရမှာဖြစ်ပြီးတော့အသင်းနဲ့စာချုပ်ချုပ်တဲ့အတွက်အဲဒီစာချုပ်သက်တမ်း၅နှစ်အတွင်းစုချင်းငွေသန်း150နဲ့တခြားရုပ်ပုံအသုံးပြုကားတွေကိုလည်းရမှာဖြစ်ပါတယ်။အမ်ဘာပေကတော့အခုလိုရီယယ်သင်းကိုပြောင်းလာတဲ့အတွက်အလွန်စိတ်လို့ရှားမိပြီးတော့သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာလို့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါဗျာ။ဒီတစ်ပတ်မှာနောက်ထပ်စိတ်ဝင်စားစရာဘောလုံးသတင်းတစ်ခုကတော့ Chelsea နီးပြဟောင်းဂျိုဆေမိုရီညိုကတော့တူရကီက Fenerbahçe အသင်းနီးပြဖြစ်လို့ဖို့သဘောတူလိုက်ပါဗျာ။မိုရီညိုကတော့ Fenerbahçe ပြည်သက်တွေရဲ့အိမ်မက်တွေနဲ့သူ့ရဲ့အိမ်မက်တွေအထူးတူပဲဖြစ်တယ်လို့လည်းပြောလိုက်ပါဗျာ။မိုရီညိုက2004ခုနှစ်ကပေါ်တိုနဲ့ဒူဥရောပချန်ပီယံလိဂ်ကိုရပြီးတဲ့နောက်ဥရောပထိပ်တန်းပြိုင်ပွဲတွေမှာပဲနီးပြဖြစ်လို့ခဲ့ပြီးတော့ဒါကပထမဆုံးအချိန်ယောဘထိတ်တန်းပြိုင်ပွဲရဲ့အပြင်ဘက်မှာဒီပြလောက်တာဖြစ်တယ်ဆိုတာတင်ပြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအသုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်ရဲ့အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်တလှည့်ပြောပြပေးပါမယ်။
တန်တွဲမျိုးနဲ့လင်းမိုင်ကွာငပလီကန်းကြီးအနီးမှာဒီရပိုင်းအာရခတ်တပ်တော် AA နဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတန်တွဲမျိုးဝင်းကျင်မှာလက်နက်ကြီးပစ်တပ်နေကြနေရတဲ့အကြောင်းဒေသခံတွေကပြောပါရတယ်။စစ်ကောင်စီနဲ့ AA အကြ6လကျော်ကြာတိုက်ပွဲအတွင်းရခိုင်ပြည်နယ်ကမြို့နယ်ကိုမြို့နယ်ကို AA ကသိမ်းပိုက်ထားပြီးဖြစ်တယ်လို့တခြားသိမ်းပိုက်ဖို့ကြံရှိနေတဲ့မျိုးတွေကိုလည်းဆက်လက်ပိတ်ဆို့တိုက်ခိုက်နေပါတယ်။နှစ်ဖက်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာသေးပါဘူးခင်ဗျာ။မလေးရှားနိုင်ငံဟာရှိလာမယ့်နှစ်မှာအာဆီယံရဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့အခါမြန်မာအရေးခွန်အားသစ်တွေနဲ့ကင်တွယ်ဖြည့်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဖော်ကတက်ကဇွန်လ၄ရက်ကမလေးရှားခီးစဉ်အတွင်းမှာပြောကြားလိုက်ပါတယ်။2021ဆီယနာသိမှုကိုပြည်မြင့်ထဏဆန့်ကျင်ကြောင်းမလေးရှားနိုင်ငံကကြေညာခဲ့သလိုရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်တွေကိုကူညီပေးနေတဲ့အကြောင်းလည်းသူကပြောဆိုသွားခဲ့ပါတယ်။ပြည်ပခါရီဥရုယာတီပြောင်းလဲလာမှုတွေကြောင့်မြန်မာအပါအဝင်နိုင်ငံပေါင်း18နိုင်ငံမှာငတ်မောခေါင်းပါမှုနဲ့ဆန္ဒရိတ်ခါရှားပါမှုတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ့်မှာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonathan Kemin နဲ့ Rod McLean ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင
This program